to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ၈ရက်တောက်ကြနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ပြန်နေပါပြီ။ကျွန်မစုမြတ်မောင်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကရောဂါကြောင့်အမုန်းပွားမှုနဲ့နိုင်ငံသားမလိုလားတဲ့အမြင်တွေဆူနာမီလှိုင်းကြီးလိုဖြစ်စေခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကပြောကြားပြီးတစ်ကမ္ဘာလုံးအမုန်းစကားတွေအဆုံးသတ်ကြဖို့တောင်းဆိုလိုက်ပါတယ်
။ We must act now to strengthen the immunity of our societies against the virus of hate.
အမုန်းတရားဗိုင်းရပ်စ်ကိုတစ်ကမ္ဘာလုံးကဝိုင်းတိုက်ဖျက်ချဖို့အတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ရဲ့ Twitter စာမျက်နှာကနေဗီဒီယိုနဲ့ပန်ကြားလိုက်တာပါ။သတင်းတောက်တွေ၊လျှို့ဝှက်သတင်းဖွင့်ချသူတွေ၊ကျန်းမာရေးဝန်ထမ်းတွေ၊ပရဟိတဆောင်ရွက်နေသူတွေ၊လူ့အခွင့်အရေးကိုကာကွယ်စောင့်ရှောက်နေကြသူတွေဟာပြစ်မှတ်ထားခံရတယ်လို့အတွေ့အမှုချုပ်ကပြောပါတယ်။နေရာတိုင်းမှာလူတိုင်းအနေနဲ့အမုန်းတရားကိုဆက်ကျင်ကြဖို့တရားနဲ့တရားလေးလေးဆက်ဆက်ဆက်ဆံကြဖို့နဲ့ကျင်နာစိတ်ထားကြဖို့ကုလသမဂ္ဂအတွေ့အမှုချုပ်ဂူတာရက်စ်ကတောင်းဆိုပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ဖို့ကြိုးစားနေတဲ့အီရန်နိုင်ငံမှာငြင်းငြင်းလှုပ်ခတ်ခဲ့တာကြောင့်အခက်ကြုံခဲ့ပါတယ်။တဟီရန်မြို့တော်မှာဒီကနေ့တောက်ကြာနေအစောပိုင်းလှုပ်ခတ်တဲ့ငရင်ကြောင့်ထောင်ထဲချတဲ့လူတွေဟာရောဂါပိုးမပြတ်အောင်ခက်ခွက်ခွာနေတဲ့လေဆိုတာဂရုမစိုက်နိုင်ပဲလမ်းတွေပေါ်ကိုထွက်လာကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့အဝေးရောက်ဝိစလုပ်ပေးသူတယောက်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့စစ်စစ်သိကြရပြီးတဲ့နောက်သမ္မတထရမ့်နဲ့ဒုသမ္မတမိုက်ပင်ဆိုရောဂါပိုးရှိမရှိနေတိုင်းစစ်စစ်သွားမယ်လို့အင်ဂျီရောကပြောပါတယ်။အရင်ကတော့တပတ်တခါစစ်စစ်တာဖြစ်ပါတယ်။အမေရိကန်မှာဒီကနေ့အစိုးရထုတ်ပြန်တဲ့အလုံးလက်မဲ့ကိန်းဂဏန်းတွေအရ COVID-19 ကရောဂါကြောင့်ဧပြီလထဲမှာအလုံးလက်မဲ့တန်း20ထက်မနည်းတိုးလာတဲ့အတွက်တနိုင်ငံလုံးအလုံးလက်မဲ့နှုံ16ရာခိုင်နှုံလောက်ဖြစ်တယ်လို့စီးပွားရေးပညာရှင်တွေကခန့်မှန်းပါတယ်။အမေရိကန်ပြည်နယ်40လောက်မှာတော့ကန့်တတ်ချက်တွေကိုလျှော့ပေါက်ပြီးစီးပွားရေးလုပ်ငန်းတွေကိုပြန်လည်ဖွင့်လှစ်နေကြပါတယ်။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာလွန်ခဲ့တဲ့2လကျော်ကလူမဲတယောက်ကိုတနက်နေ့ပြစ်ခတ်ခဲ့ပုံရတဲ့လူပြူသားဖာနှစ်ယောက်ကိုလူသတ်မှုနဲ့ဖမ်းဆီးတရားစွဲလိုက်ပါတယ်။February လာတော့ကဘန်းဆွေမြို့မှာဖြစ်ခဲ့တဲ့အဖြစ်အပျက်လက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုထွက်လာခဲ့ပြီးတဲ့နောက်ဒီအဖို့ကိုတရားမျက်မျှတတဖော်ထုတ်ဖို့အတွက်နိုင်ငံရေးသမားတွေကြော်ကြားသူတွေအပါအဝင်တနိုင်ငံလုံးကဝိုင်းပြီးတောင်းဆိုခဲ့ကြပြီးတဲ့နောက်မှာဂျာတာဘေးတွေတုန်းကဖမ်းဆီးလိုက်တာပါလူနေရပ်ကွက်တစ်ခုမှာပြေးနေပုံရတဲ့အသက်25နှစ်အရွယ်အာမတ်အာဘရီကိုကားနဲ့ဆောင်းနေတဲ့အသက်64နှစ်အရွယ်ဂရေဂရီမက်မိုက်ဂယ်နဲ့အသက်34နှစ်အရွယ် Travis McMichael တို့ကရင်ဆိုင်တွေ့ပြီးတော့တနက်နေ့ပြစ်ခဲ့တဲ့ဗီဒီယိုထွက်လာခဲ့တာပါပြစ်ခတ်မှုမဖြစ်ခင်ကားပေါ်ကဆင်းလာတဲ့တယောက်နဲ့ရုံရင်ဆန်ခါဖြစ်တာကိုဗီဒီယိုထဲမှာတွေ့ရပါတယ်အာမက်အာဘရီဟာသူနေတဲ့ရက်ွက်ထဲမှာအပြေးလေးချိန်ကလုံနေတာလို့ယုံကြည်တဲ့အကြောင်းသူ့ရဲ့မိခင်ကပြောပါတယ် Gregory McMichael နဲ့ Travis McMichael တို့ကတော့အိမ်ပေါက်ထွင်းသူတယောက်လို့ယုံကြည်တဲ့အတွက်လိုက်ဖမ်းခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်အဖြစ်အမေရိကန်လွှတ်တော်အမတ်ဟောင်းThomas H. Andrews ကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကတာဝန်ပေးလိုက်ပါတယ်။မကြာခင်ကတာဝန်တက်တက်ပြီးဆုံးသွားတဲ့ပမောက္ခရန်ဟီလီရဲ့နေရာမှာသူ့ကိုတာဝန်ပေးလိုက်တာပါ။အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာမိန်းပြည်နယ်ကိုစားပြုအမတ်အဖြစ်1992ခုနှစ်ကနေ1995ခုနှစ်အဖြစ်တာဝန်ထမ်းခဲ့သူ Thomas Andrews ဟာ Andrews Strategic Services ဆိုတဲ့ဝါရှင်တန်မြို့တော်အခြေစိုက်အတိုင်ပင်ခံလုပ်ငန်းလုပ်ကိုင်နေသူဖြစ်ပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေမှာဒီမိုကရေစီစနစ်ခိုင်မာအားကောင်းစေရေးဆောင်ရွက်တဲ့National Democratic Institute NDI အဖွဲ့အစည်းအတွက်ကမ္ဘောဒီးယား၊ Indonesia, Algeria, Croatia, Serbia, Ukraine နဲ့ယေမန်နိုင်ငံတို့အပါအဝင်နိုင်ငံတော်တော်များများကလွှတ်တော်အမတ်တွေ NGO တွေနိုင်ငံရေးပါတီတွေနဲ့အလုပ်လုပ်ကင်ခဲ့ဘူးတယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင် Nobel ငြိမ်းချမ်းရေးဆုရှင်များရဲ့ Nobel ငြိမ်းချမ်းရေးဆုရှင်များရဲ့ဒေါက်ဆန်းစုကြည်နဲ့မြန်မာပြည်သူများအရေးစုပေါင်းလှုပ်ရှားမှုအဖွဲ့The Nobel Peace Laureate Campaign for Aung San Suu Kyi and the People of Burma အဖွဲ့မှ2000ခုနှစ်တုန်းကထွေထွေတွေ့ရမှုအဖြစ်ဆောင်ရွက်ခဲ့ပါတယ်။အဝေးရောက်ညွန်ပေါင်းအစိုးရ FCGUB နဲ့ Euro Burma Network ကွန်ရက်အဖွဲ့တွေအတွက်လည်းအကြံပေးအဖြစ်ဆောင်ရွက်ခဲ့ဘူးပါတယ်။ Win Without War နဲ့ United to End Genocide စတဲ့ NGO အဖွဲ့တွေမှလည်းတက်တက်ကြွကြွလှုပ်ရှားခဲ့သူဖြစ်ပါတယ်။
American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိဆိုင်းဒိုမီတာ19 kHz 1553တုံညဆိုင်းဒိုမီတာ25 kHz 7783တုံညဆိုင်းဒိုမီတာ32 kHz 9335နဲ့ပထမလာယူကမှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ဒီအမေရိကန်တန်ကနေတောက်ကြနေညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပြီးနေပါတယ်ကျွန်တော်ရန်နိုင်ပါတောင်ကိုရီးယားနိုင်ငံဆိုးမြို့မှာညာကလပ်သွားတဲ့သူတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်သူတရားစင်ကျော်ရှိခဲ့တာကြောင့်ညာကလပ်တွေနဲ့အလားတူဖျော်ဖြေလုပ်ငန်းတွေကိုနောက်ထပ်တစ်လပိတ်ထားဖို့ဒီနေ့မှပြောကြားလိုက်ပြီးကျောင်းတွေပြန်ဖွင့်ဖို့လည်းရွှေ့ဆိုင်းလာဝယ်ရှိပါတယ်ကျောင်းတွေကိုရှေ့သတင်းပတ်မှာဖွင့်ဖို့လုပ်ထားပေမဲ့ဒီနေ့မှဗိုင်းရပ်စ်ကူးစက်ခံသူ25ယောက်အထိထပ်တွေ့တာကြောင့်စိုးရိမ်မှုတွေတဖန်ပြန်ဖြစ်လာတာပါဒါဟာ9ရက်အတွင်းပထမဆုံးအကြိမ်ဖြစ်ယောဂကုသခန်းသူ10ယောက်နဲ့အထက်တွေ့ရှိတာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်သွားပြီးနောက်တစ်ဆင့်အနေနဲ့ဘာလုပ်မဲဆိုတာကိုဆုံးဖြတ်သွားမှာဖြစ်ကြောင်းနဲ့လူတွေအနေနဲ့သတိရှိရှိနေကြဖို့ကိုတောင်ကိုရီးယားအနာဘိုင်းတွေကတိုက်တွန်းလိုက်ပါတယ်။အိန္ဒိယနိုင်ငံဘက်မှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကုသခန်းသူ3390နဲ့သေဆုံးသူ103ယောက်ရှိတာကြောင့်အခုဆိုရင်ကုသခန်းသူစုစုပေါင်း56000ကျော်နဲ့သေဆုံးသူ1800ကျော်သွားခဲ့ပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ရောဂါကူးစက်ခံသူ16000ကျော်နေပြန်ကောင်းသွားပြီလည်းဖြစ်ပါတယ်။မွန်မိုင်းမြို့တီရှိရာမဟာရာရှရာပြည်နယ်မှာရောဂါကူးစက်မှုကအဆိုးဆုံးဖြစ်ပြီးတော့ကူးစက်ခံသူ2000နီးပါးနဲ့သေဆုံးသူ652ယောက်ရှိပါတယ်။မလေးရှားနိုင်ငံဘက်မှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ68ယောက်ရှိတာကြောင့်အခုဆိုရင်ရောဂါကူးစက်ခံသူစုစုပေါင်း6500ကျော်သွားပြီဖြစ်ပါတယ်။ဗိုင်းရပ်ကြောင့်သေဆုံးသူစုစုပေါင်း109ယောက်ရှိပေမဲ့အခုဆိုရင်သေဆုံးမှုမရှိတာ2ယောက်မြောက်ရှိသွားခဲ့ပြီလည်းဖြစ်ပါတယ်ခင်ဗျာ။ပြောင်းနိုင်ငံကအမေရိကန်ကိုရောင်းချနေတဲ့စစ်ဘက်ဆိုင်ရာသုံးနှာခေါင်းစည်းမျက်နှာဖုံးလေးဟာရေသွေးမပြည့်မီတာကြောင့်ဆိုပြီးတရုတ်ကုမ္ပဏီ66ခုကရောင်းတဲ့နှာခေါင်းစည်းတွေကိုသမ္မတထောက်အစိုးရကပိတ်ပင်ထားမြစ်လိုက်ပါတယ်။အဲဒီနှာခေါင်းစည်းမျက်နှာဖုံးလေးဟာရေသွေးညံ့တယ်လို့ကြေညာသူတွေကပြောပါတယ်။စစ်ဘက်ဆိုင်ရာမှာအသုံးပြုနေတဲ့ N95 နှာခေါင်းစည်းတွေဟာပုံမှန်ရိုးရိုးနှာခေါင်းစည်းမျက်နှာဖုံးလေးနဲ့အဝတ်နဲ့လောက်တာတွေထက်ရောဂါကာကွယ်နိုင်တဲ့အတွက်ဆရာဝန်တွေသူနာပြုတွေနဲ့ဆေးရုံတွေကပို့ပြီးတော့လိုချင်ကြတာဖြစ်ပါတယ်။ဒါမဲ့တရုတ်ကနေထုတ်တဲ့ KN95 နှာခေါင်းစည်းတွေဟာ24ရာခိုင်နှုန်းလောက်ပဲကာကွယ်နိုင်ပြီးတရုတ်ကနေပို့လိုက်တဲ့တသုံးမှာဆိုရင်1ရာခိုင်နှုန်းလောက်ပဲကာကွယ်နိုင်တယ်လို့အမေရိကန်ဆိုးရအစားအစာနဲ့စီးပွားကုကေဌာန FDA ကကြာသပတေးနေ့ကပြောပါတယ်အခုလိုအမေရိကန်ဆိုးရဘက်ကတားမြစ်လိုက်တဲ့အတွက်အမေရိကန်ကျန်းမာရေးဝန်ထမ်းတွေကိုနှာခေါင်းစည်းတွေရောင်းချဖို့တရားဝင်ခွင့်ပြုထားတဲ့တရုတ်ကုမ္ပဏီဟာအရင်က80ရှိရာကနေအခုခါမှာ14ခုပဲကျန်တော့တယ်လို့ FDA ကပြောပါတယ်အမေရိကန်မှာစစ်ဘက်ဆိုင်ရာသုံး N95 နှာခေါင်းစည်းတွေလိုအပ်တာကြောင့်ပြီးခဲ့တဲ့လကစပြီးတော့တရုတ်ကထုတ်တဲ့ N95 နှာခေါင်းစည်းတွေကိုအမေရိကန်ကဝယ်ယူခဲ့တာဖြစ်ပါတယ်။ဒါပြင် COVID-19 ရောဂါအတွက်ဆေးဝါးအထုတွေရောင်းချနေတယ်လို့ဆိုတဲ့ကုမ္ပဏီတွေကိုလည်းသတိပေးစာ42ဆောင်ပို့ထားတယ်လို့ FDA ကပြောပါတယ်။အဲဒီဆေးတွေဟာအထုဖြစ်အောင်သာမကအန္တရာယ်ရှိတယ်လို့လည်းဆိုထားပါတယ်ခင်ဗျာ။မြန်မာနိုင်ငံခြေဆိုင် Frontier မြန်မာသတင်းအေဒီတာချုပ် Thomas Key နဲ့သတင်းတပ်ပေါ်ဆရာခွန်လက်တို့ဟာ2020ခုနှစ်လူ့ခွင့်ရေးဆိုင်ရာစာနယ်ဇင်းထူးချွန်ဆု Human Rights Press Award ဆုတွေချီးမြှင့်ခံရပါတယ်။အာရှတလွှားကလူ့ခွင့်ရေးဆိုင်နဲ့သတင်းရေးသားပြည်ပချက်တွေကိုအခြေခံပြီးဒီဆုကိုရွေးချယ်ချီးမြှင့်တာဖြစ်ပြီး Frontier မြန်မာသတင်းအေဒီတာချုပ် Thomas Key ကတော့ပြီးခဲ့တဲ့နှစ်လုံးမှာ9ရက်နေ့ကထုတ်ဝေခဲ့တဲ့ Born Illegal Detained Rohingya Children are Victim, Not Criminals ဆိုတဲ့ခေါင်းစဉ်နဲ့အဲဒီရအဘော်ဆောင်းပါအတွက်စူးချီးမြှင့်ခံရတာဖြစ်ပါတယ်။ဓပုံစရာခွန်လက်ကတော့ Jake Crisis လို့နာမည်ပေးထားတဲ့ကချင်ပြည်နယ်ဖားကန်ကြောင်စိန်တွင်းနေတဲ့ပတ်သက်ပြီးသူရိုက်ထားတဲ့သတင်းဓပုံအတွက်စူးချီးမြှင့်ခံရတာပါ။ဒီစုကတော့ဟောင်ကောင်ကနိုင်ငံသားသတင်းတော်များအသင်း Amnesty International လို့ခေါ်တဲ့နိုင်ငံသားလူခွင့်ရေးအဖွဲ့ဟောင်ကောင်အဖွဲ့ခွဲနဲ့ဟောင်ကောင်သတင်းတော်များအဖွဲ့ကရွေးချယ်ချီးမြှင့်တာဖြစ်ပါတယ်။လူတွေရဲ့အခြေခံခွင့်ရေးတွေကိုပို့ပြီးတော့လေးစားလိုက်နာမှုနဲ့လူတွေရဲ့လွတ်လပ်ခွင့်တွေကိုချိန်းချောက်လာနေတဲ့အရာတွေကိုအာရုံစိုက်လာစေဖို့အတွက်ရည်ရွယ်ပြီးဒီစုကိုချီးမြှင့်လာခဲ့တာဟာအခုဆိုရင်24ချိန်မြောက်ရှိသွားခဲ့ဖြစ်ပါတယ်ခင်ဗျာ။ COVID-19 ကာယရောဂါကြောင့်အဆိုးအဝါဆုံးစီးပွားရေးကျဆင်းမှုတွေဟာကျော်လွန်လာခဲ့ပြီလို့ယူဆနေကြကြောင်းအာရှအစုရှယ်ယာဈေးကွက်တွေလည်းဒီကနေ့မှတက်ခဲ့သလို Wall Street အစုရှယ်ယာဈေးတွေလည်းတစ်ပတ်တည်းမှအများဆုံးတက်ခဲ့ပါတယ်။ကာယရောဂါဆိုးကြီးကြောင့်ဖြစ်လာတဲ့ထိခိုက်မှုတွေကျော်လွန်နိုင်အောင်ဂျပန်အစိုးရကနောက်ထပ်အကူအညီပေးမယ်ဆိုတဲ့သတင်းတွေကြောင့်ဂျပန်နိုင်ငံရဲ့နီကေအစုရှယ်ယာဈေးကွက်ကဒီနေ့နေ့လယ်က 2.6 ရာခိုင်နှုန်းတက်ခဲ့ပါတယ်။ဒါ့အပြင်တောင်ကိုရီးယားက KOSPI က 3.9 ရာခိုင်နှုန်းနီးပါး၊ဩစတြေးလျက S&P 200က 3.5 ရာခိုင်နှုန်း၊ဟောင်ကောင်ကဟန်ဆန်က 1 ရာခိုင်နှုန်းနဲ့ရှန်ဟိုင်းကွန်ပိုစစ်အစုရှယ်ယာဈေးကွက်က 3.8 ရာခိုင်နှုန်းတက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Wall Street အစုရှယ်ယာဈေးကွက်မှာဆိုရင်လည်းကြာသပတေးနေ့က S&P 500အစုရှယ်ယာဈေးကွက်က 1.2 ရာခိုင်နှုန်းတက်ခဲ့ပြီးဒါဟာ၄ရက်အတွင်း3ရက်မြောက်အစုရှယ်ယာဈေးတွေတက်ခဲ့တာဖြစ်ပါတယ်ခင်ဗျာ The Voice of America. ဒီအမေရိကန်တန်ကနေတောက်ကြနေညာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာကယောဂါကြောင့်ထိခိုက်မှုကြီးကြီးမားမားရှိခဲ့တဲ့စီးပွားရေးလုပ်ငန်းတွေကိုပြန်လည်လည်ပတ်နိုင်ဖို့အစိုးရကကူညီထောက်ပံ့ရေးအစီအစဉ်တွေလုပ်ပေးနေရမှာအခုတတိယအတုံအနေနဲ့လုပ်ငန်းတရာကျော်ကိုချင်းွေချပေးတဲ့သတင်းတွေကိုတင်ဆက်ပေးပါမယ်။ကပ်ပီးလွန်စီးပွားရေးကူဆောင်မှုအစီအစဉ်အနေနဲ့ COVID-19 ကျုံ့ပြန်ရေးရန်ပုံငွေရထားပြီးအစိုးရကထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့လက်တလောမှာတော့စက်ငွေဘီလျံတရာကျော်ရထားသတ်မှတ်သုံးဆွဲခဲ့တာပါ။ချင်းွေတစ်နှစ်ကိုအတိုးနှုံးတရာခိုင်နှုံးနဲ့တစ်နှစ်သတ်မှတ်ထုတ်ချေးခဲ့ရပါဒီတစ်ခေါက်ဆိုရင်၃ချိန်မြောက်ချင်းွေထုတ်ပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကုန်တယ်နဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအတင်းချုပ်ယုံ UMSCCI ကနေထိခိုက်ခံစားရတဲ့လုပ်ငန်းရှင်တွေချင်းွေရရှိနိုင်မှုကူညီလှုပ်ဆောင်ပေးနေတာလို့ရှိပါတယ်တင်ပြလာတဲ့လုပ်ငန်းတွေကိုစူးစီးဆောင်ရွက်ပေးတဲ့အပိုင်းကိုကူညီဆောင်ရွက်ပေးနေတာဖြစ်ပေမဲ့အရေးချေအပိုင်းကတော့အစိုးရဘက်ကဖွဲ့စည်းထားတဲ့ပုံအဖွဲ့ကနေဆုံးဖြတ်အတည်ပြုတာဖြစ်တယ်လို့UMSCCI အထွေထွေတွဲပတ်အတွင်းရေးမှူးဦးအေးဝင်းက VOA ကိုပြောပါတယ်
။ညီရင်မှာဟိုကွင်းစင်းပြီးတော့လိုက်စစ်ဖို့ဆိုတာဟိုအခက်အခဲတရလည်းဖြစ်ပါတယ်။ဒီသူတို့တင်ပြလာတဲ့ဟိုစီးရင်ပေါ့နော်ဓာတ်ပုံအထောက်ထားပေါ့သူတို့ဒီတင်ပြလာတဲ့ဟိုပေါ့လိုက်စင်းနေပေါ့နော်အမှန်တကယ်တသန်းရှိမရှိဆိုတဲ့လိုက်စင်းနောက်ပြီးတော့သူတို့တင်ပြလာတဲ့စီးရင်နောက်ပြီးတော့သူတို့တင်ပြလာတဲ့ဓာတ်ပုံအထောက်ထားဒီအချက်၃ချက်ပုံမှာပဲအခြေခံပြီးတော့စီစဉ်ရတာဖြစ်တဲ့အတွက်သူတို့တင်ပြလာတဲ့ပုံမှာမူတည်ပြီးတော့ပဲဒီလုံးပမာဏတွေကဟိုဟာဖြစ်သွားမှာပါကျသွားမှာပါဟိုတစ်ခုရှိတာပေါ့လေအဲပမာဏကြီးရဲ့ဟာတွေဆိုရင်တော့အဖြစ်ဆိုဥမာဟိုတယ်တွေဆိုရင်သက်ဆိုင်ရာဝန်ကြီးဟိုဘာလို့ဆိုဒီအခွဲမှာဟိုတယ်ဝန်ကြီးဟိုဌာနလည်းပါတာ哦ဟိုဟိုတယ်ဆိုဒီဟိုတယ်ကတကယ်ရောရှိရလားတကယ်ရောလုပ်နေရလားပြီးဖို့အသင့်တော်လားဆိုတာအဲ့ဒါလေးတော့သူတို့ဟိုကောင်တာချက်ကြီးတော့ပြန်လုပ်ပါတယ်
ရှမ်းပြည်နယ်ညောင်ရှိမှာဟိုတယ်နဲ့ခီးပြည်တော်စုဝင်ကြီးမိသားစုပိုင်လုပ်ငန်းကိုပမာဏကြီးကြီးမားမားချင်းငွေကြရဲဆိုပေမဲ့ညောင်ရွှေမှာရှိတဲ့တခြားဟိုတယ်နဲ့လုပ်ငန်းတွေကတော့ချင်းငွေတင်ထားတာခုချိန်ထိမရသေးဘူးလို့အဲ့ဒီမျိုးကဟိုတယ်လုပ်ငန်းရှင်တွေစီကသိရပါဗျ။ညောင်ရွှေကဟိုတယ်လုပ်ငန်းရှင်တဦးဖြစ်တဲ့ဦးအောင်ကျော်မိုးကတော့လက်ရှိအခြေအနေမှာနေမျိုးတွေကလုပ်ငန်းရှင်တွေအနေနဲ့ချင်းငွေရယူနိုင်မှုအခက်အခဲတွေရှိနေပြီးအချက်လက်တွေတင်ပြရမှာကိုဗစ်ကြောင့်သွားလာရခက်ခဲနေချိန်မှာကိုယ်တိုင်တင်ပြနိုင်မှုအခက်ခဲလိုအပ်ချက်တစုံတရာရှိလာရင်လည်းအချိန်မီမပေးပို့နိုင်တာပေးနိုင်ခဲ့ရင်လည်းတင်ပြတဲ့အပိုင်းမှာတင်ပြဖို့ကြံရစ်ခဲ့ရတဲ့ကြောင့်ပထမတစ်ချိန်တည်းကတင်ထားပေမဲ့အခုချိန်ထိမရသေးဘူးလို့ဆိုပါတယ်
ကျွန်တော်ရလဲတော့လေးကြတော့အဲ့ဒါလည်းမကြည့်ရအောင်အဲ့ဒါမကြည့်ဘဲနဲ့ကျွန်တော်ကဒီနားလာကြတော့ကျွန်တော်တို့ဆောင်ရည်ရက်တိကြရလာခဲ့ရတာပေါ့ဒီလိုဖြစ်လာလို့ဆိုတော့ဒီအကြီးရုပ်ပြကျွန်တော်တို့ဒီဟိုတယ်လေးပိတ်ပါဆိုတော့ဒီပြည်ကြီးပိတ်ဆက်တယ်လေးပိတ်ချတယ်လူပြန်လည်းမလာတော့ဘူးဒီလိုခံစားနေစီမှာကျွန်တော်လည်းကြည့်နေရတယ်ကျွန်တော်ဘယ်မှကြည့်အသေးစားလေးတွေပို့ဆိုးရအခုဆောင်တော့လေကျွန်တော်တို့ပါမယ်နော်ဒါကြီးမှအခုဗီဒီယိုဗီဒီယိုကြီးရယ်ကြည့်တဲ့ခါရီးကဒီဒီကိုလည်းကျွန်တော်တို့မပါဘူးဆက်ရကြည့်နေခါကျတော့ကျွန်တော်မပါဘူးနော်အခုကျွန်တော်ဟိုရေးရေးရှိနေချပြီးပြီးဆိုရတယ်လေဒီကြီးလေးရဲ့အကြီးရဲ့အပေါ်ကနေဒီလေမင်းနဲ့ဆက်လာကြည့်ရတော့ကြီးရရသွားတယ်အဲဒီကကြီးကြီးလို့ခေါ်လာတယ်အဲ့တော့ကျွန်တော်တို့ရဲ့ဒီဟိုတယ်လုပ်ငန်းရှင်အသေးစားလေးတွေဖြစ်ထားကြတယ်
။ချောင်းတာဘက်ကဟိုတယ်လုပ်ငန်းရှင်အချို့မှာတော့ဟိုတယ်၅လုံးလောက်ချင်းငွေရတယ်လို့ဟိုတယ်လုပ်ငန်းရှင်ဥက္ကဋ္ဌဖြစ်တဲ့ဦးမင်းကျော်ကပြောပါတယ်။ချင်းငွေရရှိတဲ့ငွေကြေးကလုပ်ငန်းလှုပ်ဆောင်ဖို့ထက်ဝန်ထမ်းတွေလာတာအတွက်ပဲရည်ရွယ်တောင်းဆိုခဲ့တာဖြစ်တယ်လို့ဦးမင်းကျော်ကပြောပါတယ
်။မရတာနဲ့ဆိုင်ရတာလည်းဟိုဖြစ်ရောက်တယ်။နောက်တစ်ခုကလည်းတောင်းတဲ့ဥကလည်းကျွန်တော်တို့ဟိုတယ်အသင်းအနေနဲ့ကဒီဝန်ထမ်းတွေရဲ့လာကြပါတော့6လစာလောက်ကိုပဲကျွန်တော်တောင်းတာဖြစ်တာပေါ့နော်ကျွန်တော်ဘာလို့ပြောကိုဒီဟိုတယ်ဒီရှိတဲ့ဝန်ထမ်းတွေပေါ့နော်တန်းကျင်ဝန်ထမ်းတွေရော့မသွားဖို့အတွက်ဒါကိုချိန်နေနေတယ်ပေါ့နော်အဲ့ဒါဆိုတော့ဟိုဖြစ်ရတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
အချို့လုပ်ငန်းတွေကတော့သူတို့တင်ပြထားတဲ့ပမာဏအတိုင်းနေရရှိတာကြောင့်ရရှိတဲ့ချင်းငွေကလုပ်ငန်းလေပတ်လောက်အောင်မလောက်မငှဖြစ်နေတယ်ဆိုပြီးဝေဖန်တာတွေလည်းရှိနေပါတယ်ကိုဗစ် -19 တုံ့ပြန်ရေးရန်ပုံငွေတွေကချင်းငွေပေးဖို့အတွက်လုပ်ငန်းတွေရဲ့အခွန်ပေးဆောင်မှုအလုပ်သမားတွေအတွက်လူမှုဖူလုံကြီးထည့်ဝင်မှုနဲ့လုပ်ငန်းလည်ပတ်မှုဝန်ထမ်းခန့်ထွန်းမှုတွေအပေါ်ကိုကြည့်ပြီးလုပ်ငန်းရွေးချယ်မှုနဲ့ချင်းငွေပမာဏကိုသတ်မှတ်ဆုံးဖြတ်တာဖြစ်တယ်လို့သိရပါရှင်။ကျွန်တော်မိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့တာဖြစ်ပါလေ
။အပြည့်အဒေတာတွေမှာ COVID-19 ပြန့်ပွားမှုဓာတ်ဆီးရေးကိုဘယ်လိုပူးတွဲဆောင်ရွက်ကြမလဲဆိုတာ COVID-19 တိုက်ဖျက်ရေးအတွက်ဖွဲ့စည်းထားတဲ့အစိုးရရဲ့ညှိနှိုင်းပူးပေါင်းရေးကော်မတီနဲ့အပြည့်ရဲ့လက်မှတ်ထိုးတန်းသာလက်နက်က EAO အဖွဲ့ကိုယ်စားလှယ်ဆွေးနွေးတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ အပြည့်ရထားတဲ့ကရင်ပြည်နယ်အတွင်းမှာ KNU နဲ့ဒေသခံမြန်မာတပ်တွေအကြားကိုဗစ် -19 ရောဂါစောင့်ကြည့်ရေးလုပ်ငန်းကိုအခြေခံပြီးနေမည်အငင်းပွားမှုတွေဖြစ်နေတဲ့အချိန်မှာပဲအခုလိုအပြည့်ရအဖွဲ့တွေနဲ့အစိုးရဖွဲ့ထားတဲ့ယောဂတာစီရေးပူပေါင်းအဖွဲ့တို့အကြားအွန်လိုင်းကနေပထမဆုံးအကြိမ်ဆွေးနွေးခဲ့ကြပါတယ်လာမယ့်အပတ်မှာတော့ကရင်မျိုးသားစည်းရုံး KNU နဲ့အသေးစိတ်လုပ်ငန်းတွေကိုဆက်လက်ဆွေးနွေးဖို့ရှိနေပြီးလက်ရှိဖားပွန်ခရိုင်အတွင်းဖြစ်ပေါ်တဲ့တိုက်ပွဲနဲ့ပတ်သက်တာတွေကိုလည်းဆွေးနွေးဖို့ရှိနေပါတယ်ဒီကနေ့ကျင်းပတဲ့ video conferencing ဆွေးနွေးပွဲမှာအစိုးရရဲ့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးနဲ့ဆက်လျင်းပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီဘက်ကကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကဦးဆောင်ဆွေးနွေးပြီး NCA လက်မှတ်ထိုးတိုင်းသာလက်နက်ကိုင်အဖွဲ့တွေကတော့ငင်းချမ်းရေးလုပ်ငန်းစဉ်အလို့အဖွဲ့ PPWD ခေါင်းဆောင်စလိုင်းတလာဟေကဦးဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်ဆွေးနွေးပွဲမှာသဘောတူညီချက်9ချက်ရရှိခဲ့ကြောင်းဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ဦးလမောင်ရွှေကအခုလိုပြောပါတယ်
။အဲဒီမှာတော့ကျွန်တော်တို့ခေါင်းစဉ်6ခုကိုကျွန်တော်တို့ရှင်းနေတယ်။အဲ6ခုပေါ်မှာစီပေါင်း9ချက်သဘောတူညီမှုရရတာရှိတယ်။အဲဒီသဘောတူညီချက်တွေကိုအခြေခံပြီးတော့အဖွဲ့အစည်းဝင်တွေဆက်ပြီးတော့ကျွန်တော်တို့ရှင်းနေနေရှိတယ်ဗျာ။
သဘောတူညီချက်မှာကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ဤပညာနဲ့လိုအပ်တဲ့ပစ္စည်းတွေညှိနှိုင်းဆောင်ရွက်ဖို့ကုသရေးမှာလိုအပ်ရင်အစိုးရစည်းရုံးတွေကိုပို့ဆောင်ကူတာဖို့တစ်ဖက်နိုင်ငံကပြန်လာသူတွေနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်ဖို့ရောဂါကြိုက်ဖြစ်ရေးအတွက်အစိုးရဘက်ကကူညီရင်းနဲ့နိုင်ငံတကာအကူအညီတွေရလာရင်နှစ်ဖက်ညှိနှိုင်းဆောင်ရွက်ဖို့ထိတွေ့လူနာတွေကိုပူးပေါင်းရှာဖွေဖို့စတာတွေပါဝင်တာဖြစ်ပါတယ်ဒီချက်ပိုင်းတွေအတွင်းပါပွန်ခရိုင်အတွင်းကရင်မျိုးသားစည်းရုံး KNU ရဲ့ COVID-19 ကျန်းမာရေးစစ်ဆေးရေးဂိတ်နှစ်ခုကိုအစိုးရတက်မတော်ကဖယ်ရှားခဲ့ကြောင်းနဲ့အဲ့ဒီနောက်မှာတိုက်ပွဲဖြစ်ပွားပြီးစစ်ရေးကျင်းမာတာတွေဖြစ်ခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပေါ်တာနဲ့ပတ်သက်လို့တော့တင်းလာနေ့မှာ KNU နဲ့တဖွဲ့ချင်းတွဲဆုံချိန်မှာအသေးစိတ်ဆွေးနွေးဖို့ရှိကြောင်းဦးလမောင်ရွှေကပြောပါတယ
်ဒီကိစ္စရပ်တွေလည်းဒီဘက်ကဘယ်လိုဆက်လာပြီးဆိုင်တော်ဘူးနဲ့ဒီပရိုဂရမ်တွေမျိုးတွေလည်းအစိုးရရှိတယ်အဲဒါတွေအသေးစိတ်တွေကိုတော့တနင်္လာနေ့ပါလက်ဆွေးနွေးတွေမှာဆက်ဆွေးနွေးဖို့ကျွန်တော်တို့တွေ့ရတယ
် NCA လက်မှတ်ထိုးတန်းသာလက်နက်ကိုင်အဖွဲ့တွေဘက်ကငင်းချမ်းရေးလုပ်ငန်းစဉ်အလို့အဖွဲ့ PPWD ခေါင်းဆောင်စလိုင်းတလာဟေကလည်း KNU နဲ့ဖြစ်တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတဖွဲ့ချင်းလိုက်ဆွေးနွေးဖို့ရှိနေကြောင်းပြောပါတယ
်တဖွဲ့ချင်းနဲ့တဆိုင်တဲ့ကိစ္စလည်းကိုတော့တဖွဲ့ချင်းနဲ့ဆက်လက်ဆွေးနွေးဖို့ပဲအသေးစိတ်ပိုင်းတော့မဆွေးနွေးဖြစ်ဘူးအားလုံးသွန်ဆုံပြောဒီနေ့ကတော့ဆွေးနွေးဖြစ်ပါတယ
်ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲအဖွဲ့အမစကားပြောကြရမှာတော့စလိုင်းတလာဟေးကCOVID-19 ကာကွယ်ရေးအတွက်တိုင်းသာလက်နက်ကိုင်အဖွဲ့တွေအနေနဲ့မိမိတို့ဒေသတွေမှာရောဂါထိန်းချုပ်ရေးကိုဆောင်ရွက်နေကြကြောင်းနဲ့ NCA စာချုပ်အခန်း6အပိုင်း25နဲ့အညီအစိုးရကော်မတီနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြင်ဆင်ထားကြောင်းပြောဆိုပါတယ်COVID-19 ရောဂါတိုက်ဖျက်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့ AB လကုန်ပိုင်းကလည်းတထုံခရိုင်အတွင်းက KNU ရဲ့ကျန်းမာရေးစစ်ဆေးဂိတ်တစ်ခုကိုတမ်ရော်ကကန့်ကွက်တာကြောင့်ဖျက်သိမ်းခဲ့ရတယ်လို့ရှမ်းပြည်နယ်အတွင်းမှာလည်းကျန်းမာရေးစစ်ဆေးခဲ့တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တပ်နဲ့တမ်ရော်အကြားမှာမပြေလည်မှုတွေရှိခဲ့ပါတယ်ဒီလိုမပြေမလည်ဖြစ်ရတာတွေဟာကျန်းတော်နဲ့လက်နက်ကင်အဖွဲ့တွေကြားမှာနေမည်တတ်မှတ်မှုဆိုင်ရာသဘောတူညီချက်မရသေးတာနဲ့ယောဂတိုက်ဖျက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုဆိုင်ရာရန်တရားတစ်ခုမတတ်မှတ်နိုင်သေးတာကြောင့်လို့သုံးသပ်ကြတွေရှိနေပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်လေးကိုမနက်6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ COVID-19 ကြောင့်တကမ္ဘာလုံးစီးပွားရေးကျနေချိန်ကုန်စည်လုပ်ငန်းတွေရပ်ဆိုင်ထားတဲ့အချိန်အလို့သမားအခွင့်အရေးတောင်းဆိုလာသူတွေအပေါ်အစိုးရကဖမ်းဆီးထောင်ချတာတွေမလုပ်သင့်ဘူးလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ ဒီပေါ်မှာအလုပ်သမားအရေးဆောင်ရွက်သူတွေရဲ့အမြင်ကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါCOVID-19 ရောဂါထိန်းချုပ်ရေးမှာလူစုလူဝေးမလုပ်ဖို့မလ17ရက်ကအစိုးရကတတိပေးထားပြီး2013သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေကူးစက်ရောဂါကာကွယ်ရေးဥပဒေဓာရီနဲ့ဒေသအစိုးရကအရေးယူခွင့်ရှိပါတယ်။ရောင်းဝန်းတိုင်းတော်စစ်ကန်းကအလုပ်သမားခေါင်းဆောင်တချို့ဟာဧပြီလတလစာအတွက်အစိုးရဘေးရဲ့လူမှုဖူးဆောင်ရေး40ရာခိုင်နှုန်းရအောင်စီစဉ်ပေးဖို့တခြားရသင့်တဲ့အခွင့်အရေးတွေပေးဖို့တောင်းဆိုရင်မေလ၄ရက်မှာရဲတပ်ဖွဲ့ရဲ့အင်အားသုံးဖမ်းဆီးရခံရပြီးထောင်ဒဏ်3လချခံရပါတယ်။စစ်ရုံးအလို့သမားများစုကပြည်တွင်းရွှေပြောင်းလူသားတွေဖြစ်ပြီးဒီအတွက်စားဖို့နေဖို့အပြင်ငွေကြေးအခက်အခဲရှိလာနေရလို့ဗမာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂဗဟုကော်မတီကမတ်သက်သာဆွေးကပြောပါတယ်။
ဒီနေရာတိုင်းမပြီးရင်နောက်ထပ်60ရာခိုင်နှုန်းကပြန်တော့လုပ်ငန်းရှင်ကိုပေးရပါမယ်လို့ဖြစ်ဖြစ်ကြတာမပြထမ်းထားဘူးဒီပေးရမယ်လို့ကိုမပါတာဖြစ်တဲ့ကြောင့်လူရှင်နေနေကသူတို့ကအပြားမှဆိုတော့ငါ့မပေးနိုင်အဲ့ဒီလူသမားရဲ့အေဂျင်နာတလာလုံးမှာဒီ60ရာခိုင်နှုန်းနဲ့ဘယ်လိုလုပ်ရက်ဒီမလဲအဲ့တော့အလုံးသမားရဲ့နေနေကတောင်းဆိုကြတာဟုတ်ဒီဖြစ်လာတဲ့စနားရဲ့အကုန်လုံးကသူတို့ရဲ့ဟိုစီမံခန့်ခွဲမှုများတင်းမြေကြောင့်ပဲငါတို့ကမြင်နေ
ကျမ်းမာရေးဝန်ကြီးဌာနအလုပ်သမားဝန်ကြီးဌာနနဲ့တိုင်းအစိုးရရဲ့ညွှန်ကြားချက်တွေကိုစက်ယုံတွေကမလိုက်နာပဲအလုပ်သမားတွေကဥပဒေပါမူလအခွင့်အရေးတွေကိုတောင်းဆိုတဲ့အခါမှာအလုပ်သမားတွေကတရားစွဲခံရကြောင်းသူကပြောပါတယ်။အလုပ်ရှင်ရဲ့တောင်းယူမှုအပိုင်းကိုလည်းတည်ဆဲဥပဒေတွေမှာတည်တည်ကြဲကြဲမဖော်ပြထားကြောင်းလည်းပြောပါတယ်။2017အလုပ်သမားအဖွဲ့အစည်းဥပဒေအခန်း9မှာအလုပ်သမားအဖွဲ့အစည်းတွေကအလုပ်သမားတွေရဲ့အကျိုးအတွက်အကူအညီတောင်းလာရင်အလုပ်ရှင်ကတတ်နိုင်သလောက်အကူအညီပေးရမယ်လို့ဖော်ပြထားပါတယ်။ဥပဒေပါအခွင့်အရေးတွေကိုအလုပ်သမားတွေကအပြည့်အဝမရဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများကွန်ရက်ကဥထေးကပြောပါတယ
်။မြန်မာပြည်ကလာဆိုတာပြည်ရဲ့ဥပဒေပါအခွင့်အရေးမရတာ။အလုပ်သမားတွေကသူတို့တောင်းတတ်တယ်လို့တောင်းကြတာ။အဲ့ဒါကိုဥပဒေနဲ့မမီဘူးဆိုတော့အရေးကြီးကြတာပါ။ဟောဒီနေ့ကျတဲ့တစ်ခါပြစ်နိုင်တဲ့ပတ်သက်ပြောင်းရတာလေ။ဒီဥပဒေနဲ့ဒီညာရောအဲဘာလို့မှလည်းလူကြီးတွေနဲ့စေုံချင်းပါလေစေုံတွေအလုံးလုံးတာနဲ့လည်းလူကြီးတွေပဲ
အလုပ်သမားတွေဟာလွတ်လပ်စွာဖွဲ့စည်းခွင့်စုပေါင်းတောင်းဆိုခွင့်တွေကို2017အလုပ်သမားအဖွဲ့အစည်းဥပဒေအတိုင်းရရှိထားပြီးဖြစ်ပါတယ်။တကုံစကန်းကအလုပ်သမားတွေကတော့ရာဇဝတ်ကြီးဥပဒေ၊ကတ်ယောဂဥပဒေ၊သဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေ၊ပုံမှန်မျိုးစုံနဲ့လှည့်တရားစွဲခံရပြီးအလုပ်ရှင်ကဥပဒေအရာအမြဲကင်းလွန်းခွင့်ရနေကြောင်းဥပဒေပညာရှင်တွေကထောက်ပြပါတယ်။အလုပ်သမားတွေဟာအလုပ်ရှင်အလုပ်သမားအစိုးရသုံးပွင့်ဆိုင်ဖွဲ့စည်းထားရဲ့ခုံတမာရေးကောင်စီကိုယုံကြည်မရှိလို့စန္ဒထုတ်ဖော်ရေးနီလောင်ကိုပဲရွေးချယ်ကြရဲလို့ဆိုပါတယ်
။ခုံတမာရေးအခုံကောင်စီကမနက်ဘူးနဲ့ယုံကြည်မရှိလို့ဒီကပုံစံကအလုပ်သမားတွေတော်တော်များများမတက်တာပေါ့နော်။အလုပ်သမားဦးကြီးဌာနရဲ့ဝန်ထမ်းကအလုပ်သမားဘက်ကမရှိဘဲနဲ့ဒီလိုမျိုးရအလုပ်သမားတွေတို့ခွင့်အောင်ဖြန့်ပြီးရအဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ဒီလိုအားကိုးတဲ့အစံမျိုးမလုပ်ခဲ့တာပေါ့။
ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကမတ်သက်သာဆိုပြောသွားတာပါအလုပ်သမားတွေတောင်းဆိုမှုက2010လောက်ကစပြီးအခုအချိန်ထိမဖြေရှင်းနိုင်သေးပဲရှိပါတယ်နိုင်ငံတော်သမ္မတရဲ့မေလ1ရက်အလုပ်သမားနေ့တဝန်ခေါ်မှာတော့နိုင်ငံတိုးတက်ဖို့အလုပ်ရှင်အလုပ်သမားဟန်ချက်ညီပူးပေါင်းကြဖို့တိုက်တွန်းထားပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ
် EU ဥရောပသမဂ္ဂငွေကြေးခေါ်ဝါချနိုင်ငံတွေစီးရင်လည်းမြန်မာကိုထက်သွင်းလိုက်တာကကုန်တွယ်ရေးကိစ္စတွေမှာထိခိုက်နိုင်ပြီးကိုဗစ်အလွန်မြမစီးပွားရေးအတွက်အခက်ကြုံနိုင်တယ်ဆိုတဲ့စီးပွားရေးပညာရှင်တချို့ရဲ့သုံးသပ်ချက်တွေကိုတင်ပြပေးပါမယ်။ကျွန်မအိမ်တနာထွန်းပါ။ EU ဥရောပသမဂ္ဂရဲ့ဗန်နာရေးစနစ်အတွက်အန္တရာယ်ရှိတဲ့နိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံကိုထည့်သွင်းလိုက်တာပါ။ငွေကြေးခေါ်ချမှုနဲ့အကြမ်းဖက်အဖွဲ့တွေအပေါ်ငွေကြေးထောက်ပံ့မှုတွေကိုမဟာဗျူဟာမြောက်တားဆီးတာတွေမလုပ်နိုင်ခဲ့ဘူးဆိုပြီးဒီစီးရင်ထဲမှာမြန်မာနိုင်ငံကိုဥရောပကော်မရှင်ကထည့်သွင်းလိုက်ပါတယ်။မြန်မာမှာတရားမဝင်ကုန်သွယ်ရေးတွေကိုထိထိရောက်ရောက်မကင်တွယ်နိုင်တဲ့အပြင်ဒီလိုတရားမဝင်ရရှိလာတဲ့ငွေကြေးတွေကိုအသုံးပြုခွင့်ပေးထားတာကြောင့်ဒီလိုငွေကြေးခေါ်ဝါချနိုင်ငံတွေစီးရင်ထဲမှာပါဝင်လာတာဖြစ်တယ်လို့စီးပွားရေးပညာရှင်ဦးမင်းခင်ကသုံးသပ်ပါတယ
်။ကျွန်တော်ဒီမှာလည်းဒီဟို informal sector လို့ခေါ်တဲ့ဒီတရားမဝင်ဟိုကုန်သွယ်ရေးတွေငွေကြေးစီးပွားမှုတွေကအများကြီးရှိနေတယ်။ဒါကြောင့်လည်းဟိုတောက်လျှောက်ပေါ်အစိုးရမဆက်ဆံတဲ့ဘက်ကနေမှကြည့်ရအောင်ကြိုက်တဲ့ညမရှိတဲ့အပြင်ဟလာဟိုအဲ့ဒီလိုမျိုးစီးပွားပါဝင်နေနေတဲ့ကျေမွန်ရရတဲ့လူတွေကိုတုံ့ပြန်မှုတွေ့ကြတာလည်းစက်တိုက်ရှိလာတယ်ဟုတ်ဆက်လာရတဲ့ခါကတော့ဘာရဟိုဆက်ရမယ်ဒီလိုကြည့်ကြည့်တယ်ဆိုရင်ဒီလာကြဖြစ်ဒီမှန်ကြဖြစ်တဲ့အကြောင်းကိုပြလာတယ်ပြလာတော့ကျွန်တော်တို့ဘူးအောင်ဆောင်ရမှုအားနေတာရောအဲ့ဒီဒီကောင်းကောင်းကြီးအကျိုးကိုပြန်ရလာတာဟိုဒီဟာဟို
ဒီလိုဒီလိုရင်းခံအောင်ဖြစ်လာတယ်ကျွန်တော်တို့မြန်မာပြည်ရဲ့ပဏာရေးနှစ်အတွင်းအခွန်အခအုပ်တွေမှာဝင်ငွေမျက်နှာလုပ်ငန်းရှင်ကြီးတွေကိုပထမ6လတက်မှာဝင်ငွေခွန်ရက်300ခန့်နော်ရိယာ6လတက်မှာဝင်ငွေခွန်ရက်900ခန့်နော်အဖြစ်အတီးဗီရှော့ပို့ကောက်ခံခဲ့တဲ့ကိစ္စဟာအတော်လေးဝေဖန်စရာဖြစ်ခဲ့ပါတယ် ဝင်ငွေလမ်းကြောင်းခထိုင်မှာမပြနိုင်တဲ့လုပ်ငန်းရှင်တွေအတွက်ငွေကြေးခွာချဖို့အခွင့်ပါသွားစေတယ်လို့ဦးမင်းခင်ကယူဆပါတယ်
ဒီလိုငွေကြေးခွာချနိုင်ငံတွေစီးရင်မှာထက်သွင်းခံရတာကြောင့်ကိုဗစ်အလွန်မြန်မာစီးပွားရေးပြန်လည်ဦးမော့အောင်လုပ်နိုင်ဖို့ကိစ္စမှာတိုက်ခိုက်နိုင်တယ်လို့ဦးမင်းခင်ကသုံးသပ်ပါတယ်ဆွေးနွေးများကတော့ဒီဦးမင်းကျွန်တော်တို့ပြုတ်ပေါ်လာခဲ့တဲ့ကုန်ပြည်ရေးစမှာလည်းကုန်ပြည်မှုပေါ်မှာပြသရှိတယ်ကုန်ပြည်ရေးပြသရှိတယ်ဆိုတော့ဦးမင်းကကုန်ပြည်ရေးပြသကိုဟိုလာခဲ့တာကဒီဆွေးနွေ ကျလို့အပါဝင်ကျွန်တော်တို့ဒီအခွင့်အရေးပစ္စည်းပေါ့နော်အဲ့ဒါဒီမှာဒီဟိုအခွင့်အရေးတက်တာကိုအဲ့ဒါရကြတာရှိအောင်နော်တက်ရတာရှိတော့အဲ့ဒါမျိုးတွေဟိုကြည့်ရတော့မျိုးနောက်တစ်ခါဒီကျွန်တော်တို့လည်းအစီအစဉ်အဲတိုးတက်အောင်ပါဝင်ပေါ့နော်တက်ဆိုင်ရာအီမေးလ်အနေနဲ့ပူးပေါင်းပြီးတော့ကိုယ်ယူဆောင်ရွက်နေဆိုတဲ့အနေနဲ့ဟိုအရှင်ပြောသွားမလားနော်အဲ့ဒါလေးသိကြည့်ရရှိတယ်
လက်ရှိမှာကိုဗစ်ကြောင့်ထိခိုက်နေတဲ့စီးပွားရေးကိုဘယ်လိုကုစားမလဲကိုဗစ်အလွန်မှာဘယ်လိုပြန်ပြီးထူထောင်မလဲဆိုတာကို၃နှစ်လောက်ကြိုးစားရမှာဖြစ်သလိုဒီလိုငွေကြီးခေါ်ဝါချနိုင်ငံတွေစီးရင်လည်းထက်သွင်းခံရတာကိုဘာကြောင့်ဒီလိုဖြစ်သလဲဆိုတာကိုအနှဲချက်အာတာချက်တွေကိုစဉ်းစားပြီးအပြေထုတ်ဖို့လိုအပ်ပြီးဒီလိုသာမလုပ်နိုင်ရင်ထိခိုက်နင်းနာမှုတွေပိုကြီးလာနိုင်တယ်လို့ဆိုပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝန်ကြီးကိစ္စတွေအနေနဲ့လည်းပုံမခက်ခဲလာနိုင်တယ်ဆိုတဲ့အကြောင်းကိုစီးပွားရေးပညာရှင်နောက်တူဦးဖြစ်တဲ့ဦးမင်းစာနီလင်းကဖီယိုကိုထောက်ပြပါရယ
်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကဝင်လာဖို့ဆိုရင်တို့မှဒါစဉ်းစားမယ့်အချက်တွေဖြစ်လာခဲ့တာပေါ့နော်ဒါတွေကတော့ပြီးသွားတဲ့ခါကျရင်လည်းကျွန်တော်တို့ဒီကုသရေးဝန်ကြီးကိစ္စတွေမှာလည်းပဲဟိုကျွန်တော်တို့အရင်ကလိုမျိုးအခက်ခဲတွေဟိုဒီငွေလဲငွေပေးငွေယူစနစ်တွေမှာလည်းအရင်ကတော့လိုမဖြစ်ပါနဲ့ပြန်ပြီးတော့ဟိုစိတ်ကောချက်ကြီးရှိလာနေတာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီဂျာခန်ဒီငွေလဲကြောင်းတဲ့စနစ်တွေကျွန်တော်တို့တုံးလာတဲ့ခါကျရင်ကျွန်တော်တို့မှာဘယ်လိုခေါ်တာ transaction cost ပေါ့မလိုလားတဲ့အပူဆောင်ကုန်ကြစိတ်တွေကလည်းပို့ပြီးတော့များလာလာမှာဖြစ်တယ်ပြီးသွားတဲ့ခါကျရင်လုပ်ငန်းစဉ်တွေကလည်းပို့ပြီးတော့ကြာသွားတဲ့အတွက်ကြောင့်မလို့ကျွန်တော်ကုသရေးဝန်ကြီးမှာပဲဆိုရင်လည်းဖြစ်ဥမာဟိုဒီ payment တစ်ခုကိုကျွန်တော်တို့ကတပတ်တွင်ပေးရမယ့်နေရာမှာကျွန်တော်တို့ဟိုနှစ်ပတ်သုံးပတ်ဟိုတလဖြစ်လာနိုင်တယ်လို့မျိုးဒီငွေလွှဲခါတွေကလည်းပို့ပြီးတော့များလာနိုင်တဲ့အခြေအနေရှိတာပေါ့ဒါတွေကတော့ဟိုဖြစ်လာနိုင်တဲ့နောက်ဆက်တွဲတွေပ
ါ EU ဥရောပတမကရဲ့ငွေကြေးခေါ်ဝါချနိုင်ငံတွေစီးရင်ထဲမှာမြန်မာအပါအဝင်နိုင်ငံ17နိုင်ငံကိုထက်သွင်းလိုက်တာဖြစ်ကြောင်းမေလ9ရက်စာသားပတိနေ့ကကြေညာပါတယ်အပြည့်ပြည့်ဆိုင်ရာငွေကြေးခေါ်ဝါချမှုတိုက်ဖြတ်ရေးအဖွဲ့ရဲ့ငွေကြေးခေါ်ဝါချနိုင်ငံစီးရင်ထဲကနေမြန်မာနိုင်ငံဟာ2016ခုနှစ်မှာလွတ်မြောက်ခဲ့ပြီးတဲ့နောက်ယခုနှစ်မှာပြန်လည်ရင်းသွင်းခံခဲ့ရတာဖြစ်ပါရဲ့ရှင်။ဒီမှာအိတ်တနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါရဲ့
။လွှတ်တော်အမတ်တဦးအနေနဲ့ဥပဒေရမဖြေရှင်းမဲလူမှုကွန်ရက်ပေါ်မှာရေးသားဝေဖန်ခဲ့ရဆိုတဲ့ဆွဲချက်နဲ့အာဏာရ NLD ပါတီကိုယ်စားလှယ်တဦးကိုပါတီကထုတ်ပယ်တဲ့သတင်းတင်ဆက်ပေးပါမယ်။ဒီမှာအဆူဆူပါ။ဗိုလ်ထောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မြင့်မြင့်ဆိုကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီဝင်အဖြစ်ကနေရုပ်သိမ်းလိုက်ကြောင်းမေလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်ထွက်လာပါတယ်။ကာယကံရှင်ဖြစ်တဲ့ဒေါ်မြင့်မြင့်ဆိုကအဲ့ဒီကိစ္စကိုသူ့အနေနဲ့သိရှိခြင်းမရှိသလိုပါတီအနေနဲ့လည်းအကြောင်းကြားလာတာမျိုးမရှိဘူးလို့ဆိုပါတယ်။ရန်ကုန်မြို့တော်ဝန်နဲ့ကြောက်ကရားမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့တိုင်ကြားစာအရအခုလိုပါတီကနေထုတ်ပယ်လိုက်တာဖြစ်တယ်လို့ဒေါ်မြင့်မြင့်ဆိုက VOE ကိုပြောပါတယ်
။တကယ်လို့ထုတ်လိုက်တယ်လည်းမှန်တယ်ဘလို့လည်းတယ်လည်းမှန်တယ်ဆိုကျွန်တော်တို့ကဘာမှပြောစရာမရှိဘူး။ဒါမဲ့လည်းပေါ့နော်။ဒါအထုတ်တစ်ပတ်နေနိုင်တယ်ဆိုတာတော့ဘယ်သူမှလည်းမထင်နိုင်ပါဘူး။အဲ့ဒီလာပြီးတော့မှဒီဟာကြီးပို့လိုက်တာပဲဆိုရယ်ဒါလေးလာပြီးပို့လိုက်တာပဲကျမပြုတ်သွားနေရမှာအမှန်ဆိုလို့ရှိရင်ဒါမြို့တော်ဝင်ကဥမမောင်သူကတော်ရားဘက်ကိုကြည့်တယ်ဆိုရင်တော်ရားကြည့်သူတွေကိုဗစ်ကိုကြောက်လို့ဒီဘက်ကိုပို့လိုက်တယ်ဆိုလို့ရှိရင်တော်ရားလူတွေတက်နေလဲနေဒီဘက်လိုပို့လိုက်တယ်ဆိုပြီးတော့နောက်ပြီးလူကြီးတွေရှင်းနိုင်ဆောင်ရတာမရှိဘူးဆိုဗိုလ်ထောင်ဒီလိုဖြစ်ချင်တာဖြစ်ပါစေဆိုတဲ့ဟာမျိုးပေါ့နော်ဒါညီညာချင်းမရှိပဲနဲ့ပြည်သူပေါ်မှာတစ်ခါတည်းအဲ့ပေါ်ဆောင်ရတဲ့ခါမှာမှကျမဘာမှဝန်နေကြမစွာဘူးကျမတူနေနေရတယ်စိတ်မကောင်းစရာပေါ့ဝန်နေစရာပေါ့
ကျောင်းစတောင်းမြို့နယ်က31လမ်းစီကိုဗိုလ်ထောင်မြို့နယ်ကိုရွှေ့လိုက်တာအဲ့ဒီမြို့နယ်ရဲ့တော်တော်ကိုယ်စားလှယ်တဦးအနေနဲ့ကြိုတင်သိရှိရခြင်းမရှိဘူးလို့သူကဆက်ပြောပါတယ
်ဒီနေ့ရွှေ့လိုက်တယ်ကျမကြည့်လာပြီးပို့တာကိုကျမစိတ်ဆိုးတာမဆိုးတာလည်းလေကျမမြို့နယ်မှာလည်းကိုဗစ်ကိုကြောက်ကြတာပဲနောက်ထပ်ကလည်းကျမတို့မြို့နယ်ကဈေးနဲ့သူတို့ထားတဲ့ ူတွေနဲ့ကဒါလူတိုင်းချိန်နေသွားကြည့်လို့ရတယ်ကျမကဒါလုံးချင်ပြီးပြောတာမဟုတ်ခုချိန်သွားကြည့်လို့ရတယ်ပြည့်ချင်းညံ့တာပေါ့နော်နောက်ပြီးတော့မသူတို့စီမှာတော့နေသေးတာနေဖြစ်မှာဆိုလို့ဆိုပြီးတော့မသူတို့ပိတ်တယ်ဒါပေမဲ့ကျမစီမှာတော့နေသေးတာလေးသူဖြစ်နေတယ်ပေါ့နော်ဟုတ
်ပါတီရဲ့ထုတ်ပြန်ချက်ထဲမှာလွှတ်တော်ကိုယ်စားလှယ်တဦးအနေနဲ့ဥပဒေပေါင်းအတွင်းကနေတရားဝင်ဆောင်ရွက်ရမယ့်ကိစ္စတွေကိုဆိုရှယ်မီဒီယာပေါ်မှာရေးသားလိုက်ပြီးတော့အစိုးရကိုထိပါစေတဲ့ဝေဖန်ချက်တွေကိုထုတ်ပေါ်နေကြောင်းထပ်မံတွေးရှိရလို့ပါတီဝင်အဖြစ်ကနေရုပ်သိမ်းလိုက်တယ်လို့ဖော်ပြထားပါတယ်ထုတ်ပြန်ခြင်းခံရတဲ့ဒေါ်မြင့်မြင့်ဆိုကအခုကိစ္စနဲ့ပတ်သက်ပြီးတရားဝင်ညှိနှိုင်းမှုအတွက်ရန်ကုန်မြို့တော်ဝန်ဦးမောင်မောင်ဆိုကိုဆက်သွယ်ခဲ့တယ်လို့တုံ့ပြန်ထားပါတယ်
။မှန်တော့ကျမဖုန်းချင်းချင်းဆက်ပါရခြင်းကျမဖုန်းကိုကျမကိုတွေ့ဖို့အမလက်မခံပါဘူး။အဲဒါကြောင့်မို့ကျမတင်းရတာပါ
။အခုလ3ရက်နေတုန်းကကျမပြုလုပ်ခဲ့တဲ့ဘို့အလုပ်အမှုဆောင်အဖွဲ့ရဲ့အစည်းအဝေးဆုံးဖြတ်ချက်အရထုတ်ပယ်လိုက်တယ်လို့ဖော်ပြပါရှိပေမယ့်တရားဝင်အကြောင်းကြားတာမျိုးမရှိသလိုပြည်သူ့လွှတ်တော်ကိုယ်စားလှယ်တရားအနေနဲ့ဆက်လက်ဆောင်ရွက်နေဦးမယ်လို့ဒေါ်မြင့်မြင့်ဆိုကပြောပါတယ်။
အခုအစားထွက်တယ်ဆိုတော့ဘယ်လိုလဲဆိုတော့ကျမမသိထားဘူးပေါ့လေဒါပေမဲ့ကျမကတော့လုံခြံချီကကျမတော့ကိုယ့်ပြည်သူတက်ကွာလုံနေမှာပဲနောက်ပိုင်းအတွက်လည်းကျမတို့အစီအစဉ်လုပ်ထားတာရှိလို့ရှိရင်လည်းကျမဆက်လုပ်နေမှာပဲဘာကြီးကထုတ်တာမထုတ်တာကျမသိကြတာမရှိဘူးဟုတ်ကိုယ်စလေဆိုတာပြည်သူတက်လုပ်ရမယ်ဆိုရင်အတွေးလည်းရှိရအဲ့ဒါကျမလုံလို့လုံခွင့်ရနေတာကြည့်နေတဲ့အတွက်ကျမလုံမှာပါပဲရှင်ဟုတ်
ဒီကိစ္စနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူဒေါက်တာအောင်မွန်းညိုကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမယ့်ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ Fury မြန်မာပိုင်းစီစဉ်ရဲ့အရင်က Mobile App ကိုဇန်နဝါရီလကစပြီးတော့ရက်ဆိုင်တော့မှာဖြစ်ပါတယ်။Fury မြန်မာပိုင်းအစီအစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးချိရှုနားဆင်နိုင်ဖို့ Fury Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ Fury Premium ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ Fury မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ပြထွေးကတင်ဆက်ပေးပါမယ်ကမ္ဘာ့ကျန်းမာရေး COVID-19 ရောဂါစုကြီးကာကွယ်တားဆီးရေးနဲ့တိုက်ဖျက်ရေးလုပ်ငန်းတွေမှာရှီတန်းကနေပါဝင်နေကြတဲ့အမျိုးသမီးကျန်းမာရေးဝန်ထမ်းတို့အကြောင်းကိုပြည်ရဲ့သတင်းပတ်ချုပ်ကတင်ပြခဲ့ပါတယ်။ဒီသတင်းပတ်မှာတော့မြန်မာနိုင်ငံကအမျိုးသမီးကျန်းမာရေးဝန်ထမ်းတို့ပြောပြတဲ့သူတို့ရဲ့အထွေအကြုံတွေအခက်အခဲတွေနဲ့ဒီရောဂါစုကြီးတိုက်ဖျက်တဲ့နေရာမှာရှီတန်းကနေဘလို့ရဲရဲဝံ့ဝံ့ပါဝင်နေကြတယ်ဆိုတာတွေကိုစုစည်းတင်ပြပေးပါမယ်ရှင်။မတူဝဲပြည်နယ်ဖြစ်ပေါ်နေတဲ့ COVID-19 ရောဂါကူးစက်မှုတွေကလည်းမြန်မာနိုင်ငံလည်းပြင်းမလို့ခဲ့ပါဘူး။ရောဂါပိုးရှိမရှိတက်ခွဲစမ်းသပ်မှုနမူနာ1000ကျော်လုတ်ခဲ့ပြီးတဲ့အထဲမှာ190ကျော်မှာရောဂါပိုးတွေ့ရှိထားတယ်လို့အတည်ပြုထားပြီးသေဆုံးသူ6ယောက်ရှိတယ်ဆိုတော့ကိုလည်းကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအထွေကူးစက်မှုနှုန်းဟာဒီရောဂါစတင်ဖြစ်ပေါ်တဲ့အိန္ဒိယချင်းတရုတ်အပါအဝင်တခြားဒေသရင်းနိုင်ငံတွေတောက်တော့ကူးစက်မှုမများပါဘူး။ဒါပေမဲ့နိုင်ငံကကျန်းမာရေးပညာရှင်တွေကတော့မြန်မာအပါအဝင်ဖွံ့ဖြိုးတဲ့နိုင်ငံတွေမှာရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေနဲ့ရောဂါရှာဖွေဖော်ထုတ်စာရင်းကောက်ယူမှုအားနည်းတာတွေကြောင့်ကူးစက်မှုနှုန်းထဲတာဖြစ်နိုင်တယ်လို့သတိပေးကြတယ်လို့ဖွံ့ဖြိုးတဲ့နိုင်ငံတွေကလူတွေမှာဒီရောဂါကိုခုခံနိုင်စွမ်းအားတခြားနိုင်ငံတွေကလူတွေထက်ပိုပြီးတော့ရှိနေတာကြောင့်လည်းဖြစ်နိုင်တယ်ဆိုပြီးတွက်ဆပြောဆိုတာတွေလည်းရှိပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီရောဂါဟာအချိန်နေရာမရွေးလူမျိုးအသက်အရွယ်ကြားမှာမရွေးလူတိုင်းကိုကူးစက်နိုင်တဲ့အန္တရာယ်ရှိနေတယ်ဆိုတာကတော့မငြင်းနိုင်ပါဘူး။ဒီရောဂါကိုခုခံတွန်းလှန်နိုင်တဲ့အားရှိတဲ့သူတွေအတွက်ယောဂါလက္ခဏာခံစားရတာနည်းနိုင်ပေမဲ့လို့မခံနိုင်တဲ့သူတွေအတွက်ကတော့အသက်အန္တရာယ်ပါဖြစ်စေနိုင်တာပါ။ဒါကြောင့်ကိုကယောဂါကူးစက်ခံရလို့ခန္ဓာရည်အားရှိတဲ့ဆိုရင်တောင်မှကိုကနေခန္ဓာရည်အားနည်းတဲ့သူတွေထံကိုယောဂါချက်စင်မဖြတ်မိအောင်သတိထားရမယ့်တာဝန်ကအားလုံးမှာရှိနေတာပါ။ဒါကြောင့်လည်းအခုလိုအချိန်မျိုးမှာပေါ့ပေါ့ဆဆမနေမိဖို့ကတိတ်ကိုအရေးကြီးပါတယ်။ကျမရဲ့ဌာနတွေကနေချမှတ်ထားတဲ့ညွှန်ကြားချက်တွေကိုအပြည့်အဝလိုက်နာပြီးအခုလိုအချိန်မျိုးမှာပြည်သူတွေအားလုံးပူးပေါင်းဆောင်ရွက်ကြတဲ့နယ်လို့လက်ရှိမြန်မာနိုင်ငံအတွင်းယောဂါကာကွယ်ရေးနဲ့ကုသရေးလုပ်ငန်းတွေမှာရှီရန်ကနေပါဝင်နေတဲ့မန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနမှူးဒေါက်တာတန်တန်းမြင့်ကပြောပါတယ်
ီကိုဗစ်ရောဂါကာကွယ်ဆင်းချုပ်ရေးလုပ်ငန်းတွေကိုပြည်သူတွေကအထူးကပါရှင်ပြည်သူတွေအားလုံးလိုက်လာမှသာရှင်ကျမတို့ရဲ့နိုင်ငံအတိတ်မှာပြန်လည်မှုတွေဖြစ်ပွားမှုတွေတိုက်စုံမှုတွေကိုလျှော့ချနိုင်မှာဖြစ်ပါတယ်ဒါကြောင့်မို့ဒီချိန်မှာကျမတို့ကပထမအဆင့်အနေနဲ့နိုင်ငံသားအပြန်လိုက်လို့ quarantine ထည့်ကြတယ်နောက်ခုနောက်ပိုင်းမှာဆိုလို့ရှိရင်ဖြစ်ပွားတဲ့ကိုတန်းပြည်တွင်းမှာကိုဒေသတွင်းကူးစက်မှုတွေရှိပြီးတော့မှအဖြစ်များတဲ့မြို့နယ်တွေကနေပြီးတော့လာခဲ့လို့ရှိရင်ဒါတန်းရဲ့စီမံနေတဲ့စီမံခန့်ခွဲမှုတွေလုပ်ပြီးကန့်သတ်ထိန်းချုပ်တဲ့နေရာတွေမှာဆောင်ရွက်တဲ့နေရာလေးတွေမှာတော့ကျမတို့မှအခက်အခဲလေးတော့ရှိပါတယ်ဒါဌာနဆိုင်ရာများရဲ့ပူပေါင်းပေါင်းမှုနဲ့ဆောင်ရွက်ရတဲ့အခါမှာပြည်သူလူထုများဟာအဲ့နေထိုင်ရာဒေသတွေမှာနေထိုင်ရတာဟာသူတို့ရဲ့အဆင်မပြေမှုလေးဖြစ်လို့ဒါဟာကြုံတွေ့ရပါတယ်ဒီရဲ့အပေါ်မှာကျမတို့စီမံခန့်ခွဲမှုလုပ်ရတာဒီနေရာတော့နည်းနည်းလေးတော့ခက်ခဲရှိပါတယ်ဆက်သွယ်မှုလေးပေါ့နော်ဆက်သွယ်ရှင်းပြပြီးဒီမှာတော့ဒါလေးတွေတော့ခက်ခဲရှိပါလိမ့်ရှိ
တခြားသန်းသန်းနဲ့ဟာမန္တလေးတိုင်းဒေသကြီးအတွင်းကိုရိုနာဗိုင်းရပること ကူးစက်မှုတွေကိုကာကွယ်ဟန့်ထားဖို့ကြိုးစားတဲ့နေရာမှာရောကုသမှုအပိုင်းမှာပါရှီရန်ကနေပါဝင်နေတဲ့အမျိုးသမီးစေဝန်နှံတယောက်ပါလက်ရှိမြန်မာနိုင်ငံအတွင်းကိုဗစ်တိုက်ဖျက်ရေးလုပ်ငန်းတွေမှာအမျိုးသမီးချမ်းမာရေးဝန်ထမ်းတွေအများအပြားရှီရန်ကနေပါဝင်နေတယ်ဆိုတာကိုလည်းဒေါက်တာသန်းသန်းမြင့်ကပြောပါတယ
်ဒီကိုဗစ် -19 ကဝယ်ချင်းချုပ်ရေးလုပ်ငန်းတွေမှာအဓိကရှီရန်ကနေပြီးတာဝန်ထမ်းဆောင်နေကြတာလေကျမတို့ရဲ့အခြေခံချမ်းမာရေးဝင်တန်းဒီ professionally ဖြစ်တဲ့ကပ္ပွားဆရာမများပေါ့နော်အဲ့ဒီကပ္ပွားဆရာမများကအဓိကဒီ covid 19မှာပြည်ပကပြန်လာတဲ့လူတွေပြည်ရင်းကပြန်လာတဲ့လူတွေဓာရီနဲ့ထိဆက်တဲ့ဒီ fever surveillance လုပ်ငန်းတွေ quarantine လုပ်တဲ့လုပ်ငန်းတွေ contact tracing လုပ်ငန်းတွေဓာရီအားလုံးကိုဘာဖြစ်ဖြစ်ဆောင်ရွက်နေကြဟာကျမတို့ရဲ့ဝန်ထမ်းရဲ့အင်အားဦးရဲ့အရာပေါ့နော်အမျိုးသမီးတွေရဲ့ခံထားမှုကကျမတို့တော်တော်များပါတယ်
ဒီမနက်ကအထင်လက်ရှိကူးစက်မှုအများဆုံးကတော့ရန်ကုန်တိုင်းဒေသကြီးအတွင်းမှာဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့မြန်မာလိုနိုင်ငံငယ်တွေမှာရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုပမာဏများများမလုပ်ဆောင်နိုင်သေးတယ်လို့အစိုးရပိုင်းကာလတွေကဆိုရင်ထက်ခွဲစစ်ဆေးမှုနမူနာတွေကိုဖိပနိုင်ငံတွေအထိပို့ပြီးတော့စစ်ခဲ့ရတာပါ။လက်ရှိပြည်တွင်းမှာစစ်ဆေးလာနိုင်တဲ့အချိန်မှာလည်းထက်ခွဲနမူနာနေ့စဉ်ပြည်မြ300ကနေ400လောက်ကိုပဲစစ်ဆေးနိုင်သေးတာဖြစ်ပါတယ်။လက်ရှိကျန်းမာရေးဝန်ထမ်းတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အင်းစိန်ပြည်သူ့စေယုံကြီးကတင်ကြားရေးနဲ့ကုသရေးဆိုင်ရာပါမောက်ခဒေါက်တာမမကြီးကအခုလိုပြောပါတယ
်မောင်နေနဲ့စိန်ခေါ်မှုကတော့ဘာခက်ခဲရှိလဲဆိုကိုယ်ကာကွယ်မဲ့ PPE တွေလုံလောက်စွာရရှိမှုပါပဲပေါ့နော်အဲ့တော့နိုင်ငံတော်အစိုးရနဲ့မအားလို့ပြေးလို့ပြေးတော့ပြေးပါရင်နေရပါပေါ့နော်ဆိုတော့အခုတပီးလို့ရှိတယ်ခန္ဓာကိုယ်တစ်ခုလုံးဟုတ်တဲ့ PPE ပေါ့ကာဗာအော့ဆာလိုရဲနောက် respirator လို့ခေါ်တယ်ဒါပါလို့ all virus ကို 100% ကာကွယ်ဆို N95 လို့ခေါ်တာပေါ့နော်ကျတော့အမတို့ကတော့ရှေ့ဦးကြီးစီမှာလည်းမတို့စာရေးတောင်းနေရှေ့ဦးကြီးလည်းနေပြီးတော့တောင်းနေတန်အားလို့ဆိုတာမတို့တတိယကြည့်တာမတို့စေယုံကတွေ့ရဖြစ်နေကိစ္စတွေ့သွားပြီလေဆိုလို့ဆိုတော့အင်းစီစီကိုတောက်တာလည်းရှိရတယ်ဒါပေမဲ့ဒါအင်းစီကိုတွေ့ရလို့ဆိုအမခိုင်တရန်ကိုပြည်သူတွေအားတက်တယ်ရောလှူကြတာပေါ့နော်အဲ့တော့မတို့စိတ်ကူနဲ့ N95 လည်းရှိတယ် PPE ရယ်လှူတယ်ခေါင်းစီရယ်ကုန်လူတွေကမတ်စီရယ်စာပြီးလှူကြတယ်ဆိုတော့ရှင်လို့ရှိရင် comparatively ရန်ကုန်နဲ့စေယုံကမတို့စေယုံကနည်းနည်းလေးလှူရန်တော့ခံရတယ်ပေါ့နော်
အခုချိန်မှာကူးစက်မှုတွေအလွန်အကျွံများတဲ့အခြေအနေမဟုတ်သေးတာကြောင့်ကင်တွယ်နိုင်တဲ့အနေအထားရှိနေသေးပေမဲ့လို့နောက်ပိုင်းလူနာတွေများလာရင်တော့အခက်အခဲတွေပိုးပြီးတော့ကြုံရနိုင်တယ်လို့ပြောတဲ့သူကတော့ရန်ကုန်တိုင်းနောက်ပိုင်းခရိုင်စေယုံကြီးမှာတာဝန်ထမ်းနေတဲ့သူနာပြုဆရာမမလာတင်ယူပါမလာတင်ယူကတော့ COVID-19 လူနာတွေကိုအထူးကကူးစက်ပေးနေတဲ့ဝေဘာကြီးစေယုံမှာဒီလိုလူနာတွေများနေတဲ့အချိန်ဝန်ထမ်းအင်အားဖြည့်သွားရောက်တာဝန်ထမ်းခဲ့ပြီးတော့မကြခင်ရက်ပိုင်းတုန်းကမှသူ့ရဲ့မူရင်းဌာနစေယုံကိုပြန်ရောက်လာတဲ့သူပ
ါကုသရေးပိုင်းမှာလိုအပ်တဲ့ PC ပစ္စည်းတွေစုံမှုလို့ရှင်လေဒီလူနာတွေထားမှာဆိုလို့ရှင်လေဒီယောဂပိုးရှိတဲ့လူနာမျိုးတွေကိုထားဖို့အဆင်ပြေနိုင်လောက်ရဲ့အခန်းပုံစံမျိုးပေါ့နော်အဲ့လိုမျိုးတွေဖြစ်ဖို့ကုဟောပါကီရောလည်းတာပြီးဆိုတော့လေကျမတို့ဒီမှာအတက်ဆောက်ထားတာကဒီ positive ထားဖို့အတက်ဆောက်တာအဆုံးသက်ဆောင်ဒီအမှားသာလူနာအများကြီးမဆက်ဘူးလေ30လောက်ပဲရှိရဲ့ဝေပါကီရဲ့ capacity က90လောက်လက်ခံတာဆိုတော့တင်းတဲ့နေရာရောနည်းနည်းဟိုဖြစ်တာပေါ့နော်အဲ့တော့ကျစီရလည်းအများကြီးနောက်ပိုင်းတော့လိုနိုင်တယ်ဥမာ PPE တို့စရက်ကောကဲတို့ဒီဝင်တဲ့အခါမှာသုံးယူတဲ့ကျန်းမာရေးဝန်ထမ်းတွေသုံးပြည့်ပစ္စည်းမျိုးတွေပေါ့နော်ဒါရလူနာများရဲ့များလာတို့ကျမတို့အထဲဝင်ရအခြေအနေတွေကလည်းများလာနိုင်တယ်လို့ရှိရင်လူများများလည်းဆရာမဆရာမအင်အားတွေများလည်းစားသုံးရတော့မယ်ဆိုတော့ဒီ PPE တွေခေါ်ကြရအကုန်လုံးကိုလည်းထပ်ပြီးရအင်အားဖြည့်ပေးနိုင်ပို့အဆင်ပြေမယ်ပေါ့
လူဝဲချင်းစီဝါထောက်ကူပစ္စည်းတွေမရှိတဲ့အခါမှာကုသရေးပိုင်းမှာခက်ခဲတွေပိုဖြစ်ရတယ်လို့ယောဂါကူးစက်နိုင်တဲ့အန်ဒီရဲ့ပုံများတယ်ဆိုတာကတော့ PKI စီယုံကမေးစစ်ဆရာဝန်ဒေါက်တာမြင့်မြင့်စင်ရဲ့ဖြစ်ရက်ကတက်တည်ပဲဖြစ်ပါတယ်။ကုသရေးပစ္စည်းကရိယာအလုံးလောက်မရှိတဲ့ကြားကနေ COVID-19 လူနာတယောက်ရဲ့အသက်ကိုကယ်ဖို့ကြိုးစားရင်ဒေါက်တာမြင့်မြင့်စင်ယောဂါကူးစက်ခံနေရတာပါ။ သူလိုပဲအခက်ခဲတွေကြားမှာလူနာတွေကိုပြည့်စုံဆောက်ရှောက်ပေးနေတဲ့အမျိုးသမီးစေဝန်ထမ်းတွေအခုချိန်မှာအများပြားရှိနေတာပါ။အင်းစိန်စေယုံကြီးကဒေါက်တာမမကြီးကတော့သူကိုယ်တိုင်ဦးဆောင်ပြီး Community Fever Clinic လို့ခေါ်တဲ့ကိုရရွာအတွင်းအခမဲ့ဆေးခန်းတွေဖွင့်ပြီး COVID-19 ဖြစ်နေတဲ့အချိန်မှာတာမန်ဖျားနာသူတွေကိုကုသပေးတဲ့အပြင်ဒီယောဂကုသခံထားရနိုင်ပွဲရှိတဲ့သူတွေကိုလည်းသက်ဆိုင်ရာဆေးရုံဆေးခန်းတွေမှာလိုအပ်တဲ့ယောဂစစ်ဆေးစံတမ်းမှုတွေနဲ့ကုသမှုတွေခံယူနိုင်အောင်အကူအညီပေးနေတဲ့သူဖြစ်ပါတယ်။ဘလူခံယူချက်တွေနဲ့အခုလိုလှုံ့ဆော်ဖြစ်တာပါလေ။
ဘာရီယမိုတီဗေးရှင်းလဲဆိုပြောချင်တာကတော့ responsibility ယူတာလို့ပဲယူဆပါတယ်။ဟိုကတော့ဟိုတန်တန်တော့ယူဆတာဝန်ထမ်းဆောင်တယ်လို့မှယူဆပါတယ်။
ကျမရဲ့ဝန်ထမ်းတယောက်အနေနဲ့ပြည်သူရဲ့ကျန်းမာရေးကိုကာကွယ်ဆောင်ရှားဖို့တာဝန်ရှိတယ်ဆိုရဲယုံကြည်ချက်ခံယူချက်နဲ့ပဲ COVID-19 ကာလမှာလည်းတာဝန်ကြည်ကျင်တယ်လို့ဒုနာပြုဆရာမမန္လာတင်ရီဦးကလည်းပြောပါတယ်
ဘဝနဲ့ဖြစ်တဲ့အတွက်တို့ကတရားတော်ကိုအချိန်မဲထဲဆောင်မှုအသိဖြစ်နေရမှာပေါ့နော်အဲ့တော့မိသားစုဆိုတာမျိုးကလည်းကျမတို့ကအဝေးမှာပဲပေါ့ကျမတို့မိသားစုဆိုရင်လည်းနေမှာပေါ့ကျမတို့ကကိုကြီးချင်းကိုမှာပေါ့နော်အဲ့တော့အဝေးမှာကလန်းလိုက်ရတယ်ကျမတို့ပြည့်စုရတာမျိုးပေါ့နော်အမှားစားတာမျိုးတွေလည်းရှိတာပေါ့အဲ့တော့ဒါဖြစ်ကျမတို့ကတော့ကျမရဲ့ဝန်ထမ်းဖြစ်တဲ့အတွက်ကိုရဲ့ဒီလိုပုံမှာဖြစ်နေတဲ့ဒီရောဂါကိုအပေါ်မှာကျွန်တော်တောက်တယ်ဘုတာဝါကျွန်တော်မှရှိထားတည်တာလေ
မြန်မာနိုင်ငံမှာသူနာပြုအများစုဟာအမျိုးသမီးတွေဖြစ်ပါတယ်အခုလို COVID-19 ရောဂါကျုံလာရတဲ့အချိန်မှာလူနာရင်းရဲ့နေဆင်ဓာတ်ရိုက်ချိတွေ့ကုသမှုပေးနေရတာကလည်းဒီလိုသူနာပြုတွေပဲဖြစ်ပါတယ်အလားတူ COVID-19 ရောဂါကာကွယ်တားဆီးရေးနဲ့တိုက်ဖျက်ရေးလုပ်ငန်းအစစ်အစစ်မှာအမျိုးသမီးစီးဝင်တဲ့တွေဟာအမျိုးသားတွေနဲ့တန်းတူရှေ့လမ်းမှာရှိနေပါတယ်လို့ဒေါက်တာတန်တန်မြင့်ကလည်းပြောပါတယ်
ဒီချိန်မှာကိုယ့်ရဲ့ကြာရာတောင်းဝင်ပေါ့နော်ကြာရာရဲ့အခန်းကဏ္ဍကျမတို့ဆောင်ရရမှာပဲနော်အဲ့ဒါကျမတို့အမျိုးသမီးရလေဘာဖြစ်ဖြစ်အမျိုးသားများနဲ့အတူဒန်းလူဆောင်ရနိုင်တာပဲလေနော် anti site ရောအပြည်ပါ surveillance လုပ်ငန်းတွေ contact tracing လုပ်ငန်းတွေမှာလေကျမတို့ဒီအမျိုးသမီးများတွားရောက်ပြီးတော့ပေါ့နော်ဒါကြွားဒီချိတွားရောက်ပြီးတော့မှဒီလုပ်ငန်းတွေကိုဟိုဆောင်ရနေကြရတာပါဒီကဏ္ဍမှာတော့အမျိုးသမီးတွေဟာအလုံးအမျိုးသားများညီတူပေါ့ဗျာကျမတို့အဖြစ်ဒီရှင်းလန်းကနေပြီးတော့ဆောင်ရနေတဲ့လူပဲပြောရမှာပေါ့နော
် COVID-19 ရောဂါတိုက်ဖျက်ရေးမှာရှင်းလန်းကနေပါဝင်နေကြတဲ့ဒီလိုအမျိုးသမီးအမျိုးသားစီးဝင်တဲ့အားလုံးရဲ့ဆောင်ရွက်ချက်တွေကတော့လေးစားတိမပြုစရာဖြစ်ပါတယ်အလွယ်တကူယောဂါကူးစက်ခံရနိုင်တဲ့အခြေအနေတွေချားမှာပဲဒီကနေ့မြန်မာအမျိုးသမီးစီးဝင်တဲ့တွေအများအပြား COVID-19 တိုက်ဖျက်ရေးမှာရှင်းလန်းကနေပါဝင်နေကြတဲ့ဆရာဝန်တင်ပြရင်းနဲ့ပဲဒီစင်းဖက်ရဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲညနာဝင်ပြပါရှင်ကျမပြန်ယူပြပါရှင
်ကဘာဝမှာကိုရိုနာဗိုင်းရပ်စ်တန်ကိုအဆိုးရွားဆုံးခံရတဲ့နိုင်ငံကတော့အမေရိကန်ပြည်ထောင်စုဖြစ်ပြီးတော့ဒီထဲမှာနယူးယောက်မြို့ဟာအဓိကရောဂါဖြစ်ပွားရာနေရာဖြစ်လာပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ကြောင့်သေဆုံးသူ6000ကျော်တဲ့မှာနယူးယောက်ပြည်နယ်မှာသေဆုံးသူ2000နီးပါးရှိလာနေပြီးတော့ဒီလိုသေဆုံးသူတွေထဲမှာမြန်မာတချို့လည်းပါဝင်ပါတယ်အခုလိုကွယ်လွန်သူမြန်မာတချို့ ਨੇနာမကျန်းဖြစ်သူတွေကိုအကူအညီပေးနေတာကတော့ NHFMM လို့ခေါ်တဲ့မြန်မာအမျိုးသားလူမျိုးရေးရံမုံငွေအဖွဲ့ပါအဖွဲ့ဝင်တဦးလည်းဖြစ်ကုလသမဂ္ဂ UNICEF အငြင်းစားဝန်ထမ်းတဦးလည်းဖြစ်တဲ့ဒေါ်မီတီခါကိုနယူးယောက်အခြေအနေနဲ့တော့ဒီအဖွဲ့ရဲ့ပံ့ပိုးပေးနေတဲ့အစီအစဉ်လေးအကြောင်းကိုကျွန်တော်အောင်ကသုတဆုံတဲ့အမေရိကန်တခွင်အစီအစဉ်ကနေဆက်သွယ်မိမြတ်တင်ပြပေးထားပါရစေလာပါတော့မီဒီကခင်ဗျာဒီအမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါပေါ့လေအဆိုးရွားဆုံးဖြစ်ပွားနေတာကတော့နယူးယောက်ပါဆိုတော့နယူးယောက်ရဲ့ဒီနောက်ဆုံးအခြေအနေလေးကိုပြောပြပေးပါလား
ဟုတ်ကဲ့ရှင်ကိုအောင်ဟိုကျမတို့ဒီနယူးယောက်မှာပေါ့နော်ဟို US တစ်ခုလုံးမှာဆိုရင်တော့နယူးယောက်စီးကြီးကအများဆုံးခံရတဲ့စီးရင်တမ်းမှာဖြစ်နေပါတယ်ဘာဖြစ်လဲဆိုတော့နယူးယောက်စီးတစ်ခုလုံးနေနဲ့ဆိုရှင် positive ဖြစ်တဲ့ case က3သိန်းကျော်ဖြစ်နေပြီးတော့ဆုံးပါသွားတဲ့ဥယျာဉ်အဖြစ်က18000ကျော်ရှိပါတယ်ဒါဒီတဲ့မှာမှာစတိတ်ကြီးတစ်ခုလည်းမှာမှာနယူးယောက်စီးတီးပေါ့ five borough ပေါင်းထားတဲ့ green zone brooklyn zone bronx zone ဒီဟာမှာဒီစတိတ်ထဲမှာဒီ positive cases က3600ကျော်ရှိပြီးတော့ဆုံးဖားသွားတာ12000ကျော်အခုလက်ရှိအရာသိရပါတယ်ချင်
း covid-19 ကြောင့်ဆုံးဖားသွားသူတွေထဲမှာဒီမြန်မာတွေလည်းပါတယ်လို့ကျွန်တော်သိရပါတယ်ဆိုတော့အလုံးပဏ္ဏယောက်ရှိပါလဲ
အခုဆိုလို့ရှိရင်ကျမတို့အခုဟိုလက်ရှိပေါ့နော်ဟိုစည်ရင်းအရာ20နီးပါးပေါ့16ယောက်ဖြစ်သွားပါပြီကျမတို့မှာနာမည်နဲ့တကွာအခုကောက်ခံလို့ရရှိသလောက်ပေါ့နော်16ယောက်ရှိနေပါပြီ20နီးပါးဖြစ်နေပါပြီ
အားလုံးကရောဒီမြန်မာအမေရိကန်တွေပဲလား
ကျမတို့အနေနဲ့သိရသလောက်ကတော့တချို့လဲမြန်မာနိုင်ငံ status နဲ့မြန်မာနိုင်ငံသား status နဲ့နေနေတော့မှာပဲဥပမာအဖြစ်အဲ့ဒီဒီ sushi လုပ်တဲ့အလုပ်သမားလေးတွေနောက်တခြားအလုပ်လုပ်တဲ့ဟိုလူတွေပေါ့နော်နောက်ပြီးတော့တချို့လဲ American မြန်မာတွေလည်းပါပါတယ်ရှင့
်
ဒေါ်မေဒီကာတို့အနေနဲ့ပေါ့လေဟိုအခုလိုဒီဆုံးမသွားတဲ့သူတွေနဲ့ပတ်သက်ပြီးတော့လည်းအကူအညီပေးနေတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဟိုဘယ်လိုအကူအညီပေးပစ်တယ်ဆိုတဲ့အကြောင်းလည်းပြောပြပါအောင
်ဒီအခွင့်အရေးနေပြီးတော့အခုလက်ရှိဟိုဒီ COVID-19 နဲ့ထိခိုက်ခံရတဲ့ဒီဆုံးကုန်တဲ့အတွက်ကျွန်မတို့ကဝင်ပြီးတော့ဟိုတက်နေသမျှပေါ့နော်အတက်နေဆုံးကျွန်မတို့အကူအညီမဲဆိုပြီးတော့ကျွန်မတို့အချက်အချင်းတိအချက်နေနဲ့ကျွန်မတို့ဘာစပြုတ်လဲဆိုတော့ဒီနေထိုင်မကောင်းဖြစ်နေတဲ့သူတွေမြန်မာမိသားစုတွေမြန်မာတွေနေထိုင်မကောင်းကြည်ဆေးရုံသွားလို့လည်းမရဘူးဆိုရင်သူတို့လက်ရှိချက်ချင်းပေါ်ပြီးတော့ဆရာဝန်တွေကိုမေးနိုင်ဖို့အတွက်ကျမတို့ကဆရာဝန်တွေကိုလှမ်းပြီးတော့ဆက်သွယ်ပြီးတော့မြစ်တန်ရက်ခံတော့ဆရာဝန်တွေအားလုံး၅ဦးကလည်းဟိုလလလလသူတို့ရဲ့နာမည်တွေနဲ့နံပါတ်တွေနဲ့ပေးပါတယ်အချိန်ညွှန်းဆက်ပါသူတို့ကဟိုမြစ်တန်နဲ့အလကားအချက်ညာပေးပါမယ်ပေါ့နော်နောက်အပြင်ကျမတို့ကဘာလုပ်ထားလဲဆိုရင်ဥပဒေပိုင်းနဲ့ပတ်သက်ပြီးတော့လည်းတချို့ကနားမနေကြဘူးပေါ့နော်ဒီသေဆုံးသွားတဲ့သူတွေရဲ့ဒီ body ကို blue claim လုပ်မယ်ဘာလဲအတွက်ပေါ့လိုအပ်အောင်ဆိုရင်ကျမတို့ရဲ့မြန်မာနိုင်ငံသားပါပဲရှေ့နေသူကိုလည်းကျမတို့ကမြစ်တန်ရက်ခံတော့သူကလည်းလလလလသူ့နာမည်စာရင်းပေးထားပါတယ
်နောက်ဟိုတချို့လိုအပ်သူတွေအတွက်ဇာပနအတွက်ရောစီစဉ်ပေးတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အခက်အခဲတွေရှိတယ်လဲကြားရပါတယ်ခင်ဗျာအဲ့ဒီအကြောင်းပြောပြပေးအောင်
ပေးဖြစ်ပါတယ်ရှင် because ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီပြောမယ်ဆိုလို့ရှိရင် funeral home ကြီးကအခက်အခဲအများကြီးဖြစ်နေပါတယ်ညယောက်မှာအဲ့လိုတေချေတဲ့တေဆုံးကုန်တဲ့သူတွေအများများတဲ့အတွက် funeral home မလောက်ပါဘူးမလုံလောက်တဲ့အတွက် New Jersey တို့ပါတို့တခြားမြို့နယ်တွေကပါအခုဒီတောင်းရပါတယ်အဲ့တော့သူတို့တွေမှာလက်လန်းမပြီးပါဘူးသူတို့ရဲ့ဟိုပူဆွေးတော့ကရုံမှုကတပိုင်း funeral home ရှာလို့မရလားတပိုင်းနဲ့ဆိုတော့ကျမတို့အဖေကနေပြောဝင်ပြီးတော့အဲ့တက်နေတဲ့များ funeral home ကိုရှာပေးပါတယ်တခါရတဲ့အခါကျပြန်တော့လေတချို့ကငွေချေးမတက်နိုင်ကြပါဘူးအဲ့တော့အဲ့ဒီအတွက်ကိုလည်းကျမတို့ကတက်နေတဲ့များငွေချေးကိုကူညီပေးပါတယ်ပံ့ပိုးပေးပါတယ်နောက်ဥပမာလေးတစ်ခုပြောရမယ်ဆိုလို့ရှိရင်ဒီကျမတို့ဒီ New York ရဲ့အပြင်ဘက်ပေါ့ Long Island ဘက်မှာတော်တော်ဝေးဝေးမှာရှိတဲ့ဒီအလုပ်သမား sushi အလုပ်သမားလေးတယောက်ကိုတလုံးမှာဆုံးသွားပါတယ်။ကျမနေ့ရက်တော့သိမှတ်မိတော့ပါဘူး။ဒါပေမဲ့နာမည်တော့သိပါတယ်။ထားပါတော့အဲ့သူဆုံးသွားတဲ့အခါမှာထိန်းလုံးမဲ့သူ့ရဲ့ရုပ်အလောင်းကိုလာပြီးထိန်းလုံးနေသူမရှိပါဘူး။အဲ့ဒီအတွက်ကျမတို့ကရအောင်စုံစမ်းပြီးတော့ရဲဌာနရောနောက်ပြီးတော့ဒီ mortuary ကိုပါကျမတို့စုံစမ်းလိုက်တဲ့အခါမှာသူ့ရဲ့ body ကရှိနေပါသေးတယ်။ဒါပေမဲ့လာပြီးထိန်းလုံးတဲ့သူမရှိဘူး။စုံစမ်းလိုက်တဲ့အခါမှာသူကဆွေးမျိုးသားချင်းလုံးဝမရှိပါဘူး။မျိုးရောမှာသူတယောက်တည်းဒီမှာလာအလုပ်လုပ်နေတဲ့အတွက်တနည်းတစ်ခုနဲ့ကျမတို့ရန်ကုန်ကသူ့ရဲ့ဖခင်ဖြစ်သူကိုကျန်ပြီးတော့ဆက်သွယ်လို့ရသွားပါတယ်အဲ့တော့အခုဆက်သွယ်ထားပါတယ်အခုချိန်မှာတော့ဘာကြောင့်လဲလို့ဆိုတော့ခွကျင်ရဲ့ဒီသဘောတူညီမှုလက်မှတ်ပေါ့နော်ပါမနော်အဲ့ဒီလက်မှတ်ကိုလည်း notarize လုပ်ရပါမယ်အဲ့ဒီဟာရမှကျမတို့ကဒီဘက်ကဒီ mortuary တို့ရဲဌာနတို့မှာတွားပြီး claim လုပ်မှဒီ body ကိုပြန်ရပါမယ်ဟိုအဲ့ဒီခါကျရင်ဒီ funeral home ကို transfer ပြီး funeral home မှာတွားပြီးတော့ body claim လုပ်မှာပါဘာကြောင့်လဲလို့ဆိုရင် long term မှာတော့နည်းနည်းလေး senior citizen နဲ့နည်းနည်းလေး flexible ဖြစ်ပါတယ်
ဟုတ်ကဲ့ဟိုအလှငွေတွေတော့ဘယ်လိုလက်ခံပေးလက်ခံတာပါလဲ
ပထမဆုံးကျမတို့စတင်နေတဲ့အခါမှာကျမတို့ကမတ်တီပေါ့နော်မတ်တီငွေကိုထည့်လိုက်ပါတယ်အဖွဲ့ကြီးကထည့်ပါတယ်အဲ့ဒီဟာကိုရင်းပြီးတော့ကျမတို့ဒီ Facebook page မှာ GoFundMe ဆိုတဲ့ link လေးကိုကျမတို့ကတွဲပြီးတော့ကျမရောတခြားအဖွဲ့ဝင်တွေအားလုံးရောအဲ့လို Facebook မှာ share လုပ်ပါတယ်အဲ့ဒီမှာဒီမြန်မာနိုင်ငံသားတွေရောမြန်မာနိုင်ငံသားမဟုတ်တဲ့တွေရောပြီးတော့အမည်နဲ့မပေါ်လို့တွေရောပေါ့နော်နာမည်မပေါ်လို့တွေရောထည့်တဲ့အခါမှာကျမတို့ရဲ့ဒီအလှငွေကတိုးတိုးလာပါတယ်ဒီအပြင်ကျမတို့အဖွဲ့ကဘာလုပ်ပေးလဲဆိုကျမလည်းအင်မတန်စိတ်ချမ်းသာပါတယ်ကူညီပေးရတဲ့အတွက်ကျမတို့နယူးယောက်ကွန်မြူနတီမှာအဲမတ်အုံမဆွေဆိုတဲ့ဟိုအမျိုးသမီးတူကဟိုညီမတူပေါ့နော်သူကသူ့ဘာနဲ့သူတရက်မှာ Facebook မှာကြီးညာပါတယ်သူကသူ့ electron မြစ်တာနဲ့ပေါ့ဟင်းနေချက်ပြီးတော့နောက်ပို့ပေးမင်းနေဆိုင်မကောင်းတဲ့မြန်မာတွေကျမကိုအချောင်းချပါဆိုပြီးသူကအဲ့လိုရေးပါတယ်အဲ့တော့ကျမတို့အမြင်နဲ့ဟာဒါသူ့ကိုပံ့ပိုးပေးရမယ်ဆိုပြီးတော့အခုလောလောဆယ်ကျမတို့အဖွဲ့ကအုံမဆွေချက်တဲ့ခင်းနေပေါ့နော်သူကသူဝယ်ပြီးသူကသူချက်ပါတယ်အဲ့ဒီခင်းနေပါပြီးအကုန်လုံးကိုကျမတို့ကတပတ်မှနှစ်ချိန်သွားယူပြီးတော့နေထိုင်မကောင်းတဲ့မိသားစုတွေကိုကျမတို့ကပြန်ပြီးတော့ဟိုပံ့ပိုးပြီးတော့သွားပြီးသွားပို့ဆောင်ပေးပါတယ်နေထိုင်မကောင်းတချို့ဆင်းအောင်မယူနိုင်ပါဘူးအဲ့လိုမျိုးဆိုရင်လည်းကျမတို့ကအဲ့လိုဖုန်းဆက်ပြီးလာယူရဲ့ဒီဆောင်ပြီးတော့မှယူပါတယ်အဲ့ဒါတပတ်ကိုနှစ်ချိန်လောက်တာဆိုရင်မိသားစုအချင်းအားဆိုရင်အခုမိသားစု20နီးပါးလောက်ကျမတို့ကူညီနေပါတယ်
ဟုတ်ကဲ့ကျွန်တော်တို့အခုလိုဖြည့်ချပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ကျမလည်းကျေးဇူးတင်ပါတယ်။ကျမတခုပြောချင်တာလေးကလေဒီကျမတို့ NHF MN ရဲ့လုပ်ရက်က Facebook ပေါ်မှာလည်းကြည့်ရင်ရှားပါတယ်။အဲ့လိုကျမဒီအဖွဲ့ကိုစားပေါ့နော်။ဒီအဖွဲ့မှာလာပြီးတော့လှူတဲ့ဒီနာမည်တွေပါလဲတချို့ကနာမည်မပေါ်ပါဘူး။အဲ့လိုလှူတဲ့သူတွေအားလုံးမြန်မာမိသားစုတွေပဲဖြစ်ဖြစ်နိုင်ငံခြားသားတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ပြီးတော့ညီမကြီးကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံသံမကြီးနဲ့ဆိုင်ရုံးမိသားစုကလည်းလှူထားတာရှိပါသေးတယ်။အဲ့ဒီတွေ့လဲကျွန်မဒီနေ့ကနေအားလုံးကိုစားမှတ်တမ်းတင်ကျေးဇူးတင်ရောပြောလိုပါတယ်။ပြီးတော့တချို့ကဒဲရိုက်လှူချင်ပါတယ်။ဒီ GoFundMe ကလည်းမလှူချင်ပါဘူး။ကျမတို့ဆီကလည်းဒဲရိုက်မလို့တဆင်မသွားချင်ဘူး။တကယ်ထိတဲ့
เออนี่มาเนี่ยเตซงตัวเนี่ยตัวเนี่ยใจให้ตัวมีการสุเมใจให้ลูกชิ้นเนี่ยส่วนใหญ่ชั้นมารู้เพื่อลูกปีนี่บาร์เลยไอ้ที่เราสั่งเนี่ยปีอะไรเป็นเอาอุ้งชีตัวบาร์บี้ไอ้ที่เราสั่งเนี่ยไหนมาเลยลูกชิ้นมาที่เมียนี่เจ้าลูกบาร์เลยไอ้กูลูกชิ้นมารู้เพื่อกูเอาโน้ตวิวยาหนังที่เราขอเนาะไวซ์ออฟอเมริกาหนังที่เรามีเนี่ยจุเอลิชมาที่สุดยังจะมา
ผู้สัตว์ที่ตั้งแต่นี้ถึงจะกันได้กูน่าเสียหน่อยไหมคิดมาคิดอยู่แต่ป่ะโควิด-19ใครเอากันเนี่ยประเทศที่ใช้ยุ่งเรื่องมาลุกสองนี่แล้วกูเพื่อนเสียดังไปเอ็กซ์เซลยี่บอทันนะก็ยี่บอทันยาสีเดียวกันแต่จะเรื่องมาวันเดียวไม่เหมือนกันจริงจังไปนะ
เซียวมาโรดีโควิดเจ้าก็สาธิตเมชลาเดลากรีอาหน้าไปคุยไรไปฮอตเอเรียเนี่ยโกลเอเรียลูกเข้าไปฮอตเอเรียเอาลายลูเรียโรเอ็มบูเลนส์กันนี่ขอลาจาระมีอะไรตัวพิจารณาฟิชเอาในจ้าสูงเมื่อแต่ชุดเจ้าเมื่อเลบินาระนายจ้าจานีระแต่ชุดในไทยเนี่ยเต็มจำนวนสี่เดือนลูกเด็กก็ขอลาระปนก คนยานกูนี่เอาตะตะกูวอลูกาบิโอคุยไรอะไรวะพารู้เลยสุดกูนี่ยามาชีเรลูเดียโชเลราเราเลยที่ไหนเนี่ยข้าเจียราเลยที่ไหนเนี่ยคนอาเซนจันนี่มาชีเรลูกูนี่ยามาทาราอันนี้กูตรงนั้นอยู่ปุ๊บอีสุดเนี่ยที่ตรงนั้นอยู่ปัตมาซงพารู้ทราบว่าพิจูบีบาร์เลย เจ้าลาบีสุราเนี่ยยันจ้ากันที่นี่สูนี่เลยอุปมาออกซิเจนยันเนี่ยนี่เลยอุตส่าห์ชุดอาเจนี่เลยรู้สึกจะมารู้ว่าจุดที่บาร์เลยเอ็นยูเลนส์มาว่าบอกเรดฟงลูกเข้าไปเอ็มอาร์เจนซีฟงปนอ่ะแลมปิโอโคราบอกบลัดเพรสชาร์ลูฮาร์ดเรทดูออกซิเจนโอ้เปียวปียาลูชิลูชิจะมารู้ว่าไอ้ลูนาร์ตัวสูงเอร่าสูงชิเตยดันยามาชีเมปนอ่ะเอร่าสูงเวสต์สเตชันเอเรียลูกเข้าไป เตยดันยามาโฮเดลูโรปุ่มแห่งฮอตนิยามาเวชีลาบอกจะมารู้ว่าลูนาทราบอยู่ยาวกระเดียตัวพ่อเด็กเชสเซ็กซ์ฟรีปุ่มแห่งใหญ่ไปลูนาแบล็ตเตสตีเชสเซ็กซ์ฟรีเรียกาวเดอออกซิเจนเลเวลกาวเนสุยแอนติบาร์ติปีบีโอเปียนลบไปมาเก้าสูรุษีโนเซียวมาเจมาร์เซียวเจนโนเมดิเกตินูเวจมารู้ว่าลุยไล่ดับบอดแทนบีโอตัวเมดิเกวอกาโควิดวอลุคบาร์เลยแล้วมาตัวเก็บมาสวับอยู่ไปกูลูนา
ภาษาเทวสวัสดีไปกูลูนาเจ้าเจ้าหลานส่วนใหญ่ที่ลูนากูพี่เจ้าเก่าเช่นนี้ละมาเช่นนี้ละไปรู้ลงตีไปเลยเปรียบเปรียบไปที่จะไปรู้มาไม่ตีไหนดีบ้างสวัสดีสมัยทรมานเช่นกูรอจะมารู้ตีไหนนะตะคุอารอลูนายาวยาวเช่นเชสเอ็กซ์วียายไล่ดูเช่นเชสเอ็กซ์วียาไซเนียกูโควิดไซเนียสุขบาร์จีไรจานเนี่ยกูจะมารู้ตีไป จะมารู้เซลล์มาสุยรีดิโอโลจิสก์นั่นแสดงลีน่าอีสตัวจุดที่เนี่ยเสียไปรีดิโอโลจิสก์เชสเอ็กซ์วีรับผลลบไปไปโอเชสเอ็กซ์วีจีไรลูชินจะมารู้ดิอะโกนอสิสกูโตโตมันลุยานีบาร์วีมันนับรับไลฟ์เรซ่าพอมาเลยมุดีบาร์เลยไลฟ์เรซ่าพอมาเลยมุดีเรซ่าบาร์เปล่าไปไอ้ไลฟ์มาแอบนอร์มัลิตี้เรียบยาวไปกูฟิชชี่เรลูนาลูกูปีนี้อาลูกเข้าไปวันออฟเดอะ
แปลกเก่านั้นเนื้อลูชิลูชินเอร่าฮากูฟิพิบูชั้นยันยาวไปแต่บีเมะกูเฉยมาโรปตัวเวทีที่ช่างโซนี่เลยเทมเพอร์เรเจอร์ชินี่เลยแต่ชุดเจนี่เลยสูรุษินโดโมเดน90%ของกูเป็นไปเชสเอ็กซ์เรียจะมารู้สิมาวิธีห้าสิบนาทีเราดูมายาวไปเชสเอ็กซ์เรียที่ไรลูชินถ่ายโนซิสยาวไปสำหรับที่โควิดลูนาเป็นยาวิสูรุษินที่ลูนาเอาไปลูกไปเลยลูนาเป็นว่าปนอ๊อกซิเจนลูนี่จะรำยาวไป แล้วสิ่งออกซิเจนลุยออกซิเจนปีเรียบหมดเนาะแต่เปลี่ยนให้เนี่ยลูน่าจะลุยเชื่อเลยแอนติบอดีปีบีโอผมมาเปลี่ยนให้เนี่ยลูน่ารู้ไอ้ลูกบอกไอ้ดีลูน่าอินเทนซีฟแคร์เลยตัวเมลูน่าละอยู่เมดิเกอร์วอทเทมาเวนนี่ไหนเดล่าสุราไอ้ดีเชื่อมาแต่ใส่ลูกเอาไว้จะมาคนอาเปลี่ยนไปเรื่องเรสซิสเตชันกันเนี่ยมาชีนี่เลยลูน่ารู้ไอ้ยังอุสุรานี่เลยสิ่งแต่ชูเซตแต่มาลาสุราอุสุ่มเพียบไว้ไอ้ลูกข้าจะลุยเชื่อจะมารู้ว
ှင်ဘာတွေဘလို့လောက်ရမလဲလည်းပြောပြပေးပါ
ကျမတို့စီမှာ111ဆိုတဲ့ system ရှိပါတယ်အဲ့ဒါကဆိုတော့ health advice line ပေါ့နော်အဲ့ဒီ health advice line မှာဖြည့်တဲ့လူတွေကဟို health care professional တွေပေါ့ ပေါ့များသောအားဖြင့်အလို nurse တွေ paramedic တွေအဲ့လိုမျိုးလူတွေပါသူတို့ train လုပ်ထားတာပေါ့နံပါတ်ကိုခေါ်လိုက်လို့ရှိလို့ရှိရင်သူတို့က symptom တွေကိုမေးပါတယ်အကုန်လုံးပေါ့နော်အရင်က medical history အစ drug history အစအကုန်လုံးသူတို့မှာ checklist တွေအများကြီးပါအဲ့ဒါတွေကိုမေးပါတယ်မေးပြီးတော့သူတို့ဆုံးဖြတ်နိုင်တဲ့ကိစ္စဆိုလဲသူတို့ဘာသူဆုံးဖြတ်တယ်သူတို့မဆုံးဖြတ်နိုင်တဲ့ဆိုလို့ရှိလို့ရှင်လဲသူတို့ကခဏနေ clinician ကပြန်ခေါ်ပါလိမ့်မယ်ဆိုပြီးတော့ clinician က GP ဆရာဝန်ဖြစ်ပါများတယ်အဲ့ဒါကပြန်ခေါ်တယ် GP ဆရာဝန်ကအဲ့မှာဆုံးဖြတ်လိုက်တာပေါ့ဒီကောင်းနေဆိုလို့ရှိရင်အိမ်မှာပဲနေအောင်ပေါ့နော်ပါရာစီတမိုးတောက်ပါရေများများတောက်ပါဘာတွေလုပ်ရမလဲဆိုတာဘယ် sign နဲ့ symptom တွေကြည့်နေရမလဲဘယ်အချိန်မှာနေမကောင်းရင်999ခေါ်ရမလဲဆိုတာသူတို့ instruction ပေးတာပေါ့အဲ့ဆရာဝန်နဲ့စကားပြောနေတဲ့အချိန်မှာမကောင်းဘူးလို့ထင်လို့ရှိရင်တော့ဆရာဝန်ကချက်ချင်း ambulance လုပ်လိုက်ပါတယ
်ဆက်စပ် 111 နဲ့လမ်းမနိုင်ရပါကွာ
111က non emergency call ပေါ့နော်အခုပမာလူတယောက်ကလူပေါ်ကူက temperature ရှိတယ်ဆိုတော့ပေါ့လက်ချောင်းနာတယ်ချောင်းဆိုးတယ်ဆိုလို့ရှိရင်အသက်အန္တရာယ်ရှိနေသေးတဲ့အချိန်မဟုတ်လို့ရှိရင် 111 ကိုခေါ်လို့ရပါတယ်ဥပမာလူတယောက်ကကဲဝအရန်ကိုရင်ဘက်အောင်နေပုံတော့ဟဲ့လားနှလုံးရောဂါကြောင့်မလို့ဟာကျရတယ်လို့ထင်လို့ရှိရင်အဲ့ဒီလူနာ999ကိုခေါ်လို့ရပါတယ် 999 က emergency ပေါ့999ကအသုံးခုပြန်ခွဲပါတယ်ဟိုကပေါ့ police လိုချင်လား emergency ambulance လိုချင်လားအဲ့လိုပြန်ခွဲပါတယ်
ဒီ emergency အခန်းတွေကိုခံရတဲ့ဆရာဝန်တွေနဲ့ဘလို့ကိုခုခံကာဝေးတာတွေလုပ်ပါလေ
hot area မှာလာတဲ့လူတွေကတော့အကုန်လုံးနှီးပါးဟာနောက်ကျလို့ရှိရင် positive ဖြစ်တာပဲ ਉਹ အဲ့ဒီတော့အကုန်လုံး PPE 4 PPE ဝေးရပါတယ်ဟိုပေါ့ goggle ရယ် mask က FFP3 mask ကိုခေါ်ပါတယ်ပြီးတော့ surgical gown ပေါ့နော်အဲ့ဒီ gown နဲ့ glove နဲ့အဲ့ဒါကိုဝေးပါတယ်အပေါ်မှာ visor တက်ပါတယ် goggle ပေါ်မှာ
မြန်မာနိုင်ငံကလူတွေဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဗားရီများတတိထားတဲ့နည်းနည်းပြောပြပေးပ
ါမပေါ်ကြဖို့လိုပါတယ်ဒီရောဂါကူးပုံက4 mile လို့ခေါ်ပါတယ်ကိုကိုမှပါလာတာဟုတ်ကိုအပြင်ထွက်လေကိုအိမ်ကိုတည်လာလီပဲအဲ့ဒီတော့တတ်နိုင်တဲ့များအိမ်မှာနေကြဖို့လူကြီးတွေနဲ့ကိုခံအားနည်းတဲ့လူတွေဥပမာဒါအပတိရှိတဲ့လူတွေလုံးရောဂါအဆုတ်ရောဂါအက်စမာရှိတဲ့လူတွေကျန်းစာရှိတဲ့လူတွေကအိမ်ထဲမှာပဲလုံးဝမထွက်ကိုမထွက်သင့်ပါဘူးအိမ်သားတွေကလည်းမထွက်သင့်ပါဘူးလူထူတဲ့နေရာကိုမသွားတာအကောင်းဆုံးပါပဲ
ဒေါက်တာလိမ့်မရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ရအောင်ရှင်နောက်တစ်ပတ်မှာပြန်ပြီးဆက်လာအောင်
မေလ၈ရက်တောက်စာနေ့အတွက် VOE မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မစုမျက်မှောင်ကတလှည့်ပြောပါဦးမယ်။ COVID-19 ကရောဂါကြောင့်အမုန်းပွားမှုနဲ့နိုင်ငံခြားသားမလိုလားတဲ့အမြင်တွေဆူနာမီလှိုင်းကြီးလိုဖြစ်စေခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကပြောကြားပြီးတကဘာလုံးအမုန်းစကားတွေအဆုံးသတ်ကြဖို့တောင်းဆိုလိုက်ပါတယ်။အမုန်းတရား virus ကိုတကဘာလုံးကဝိုင်းတိုက်ဖျက်ကြဖို့အတွင်းမှူးချုပ်အန်တိုနီယို ဂူတာရက်စ်ကသူရဲ့ Twitter စာမျက်နှာကနေဗီဒီယိုနဲ့ပန်ကြားလိုက်တာပါသတင်းတောက်တွေလျှို့ဝှက်သတင်းဖွင့်ချသူတွေကျမ်းမာရေးဝန်ထမ်းတွေပရဟိတဆောင်ရွက်နေသူတွေလူအခွင့်အရေးကိုကာကွယ်စောင့်ရှောက်နေကြသူတွေဟာပြစ်မှတ်ထားခံရတယ်လို့အတွင်းမှူးချုပ်ကပြောပါတယ်အမေရိကန်ပြည်ထောင်စုမှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့ဝေယဝိဆလုပ်ပေးသူတယောက်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့စစ်စစ်သိခဲ့ရပြီးတဲ့နောက်သမ္မတထရမ့်နဲ့လူသမ္မတမိုက်ပန်စ်တို့ရောဂါပိုးရှိမရှိနေ့စဉ်စစ်စစ်သွားမယ်လို့အင်ဂျီရောကပြောပါတယ်အရင်တုန်းကတော့တပတ်တစ်ခါစစ်စစ်တာဖြစ်ပါတယ်အမေရိကန်မှာဒီကနေ့အစိုးရထုတ်ပြန်တဲ့အလုပ်လက်မဲ့ကိန်းဂဏန်းတွေအရ COVID-19 ကပ်ရောဂါကြောင့်ဧပြီလရဲမှအလုပ်လက်မဲ့ဖြစ်သူတန်း20ထက်မနည်းတိုးလာတဲ့အတွက်တနိုင်ငံလုံးအလုပ်လက်မဲ့နှုန်း15ရာခိုင်နှုန်းလောက်ဖြစ်နေပါတယ်။အမေရိကန်ပြည်နယ်40လောက်မှာတော့ကန့်သတ်ချက်တွေကိုလျှော့ပေါ်ပြီးစီးပွားရေးလုပ်ငန်းတွေကိုပြန်လည်ဖွင့်လှစ်နေကြပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန်အဖြစ်အမေရိကန်လွှတ်တော်အမတ်ဟောင်းThomas H. Andrews ကိုကုလသမဂ္ဂလူ့ခွင့်ကောင်စီကတာဝန်ပေးထားပါတယ်။မကြာခင်တုန်းကတာဝန်သက်တမ်းပြီးဆုံးသွားတဲ့ပါမောက်ခရန်ဟီလီရဲ့နေရာမှာသူ့ကိုတာဝန်ပေးလိုက်တာပါ။အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာမိန်းပြည်နယ်ကိုစားပြုအမတ်အဖြစ်1992ခုကနေ1995ခုနှစ်အဖြစ်တာဝန်ထမ်းခဲ့သူ Thomas Andrews ဟာ Andrews Strategic Services ဆိုတဲ့ဝါရှင်တန်မြို့တော်အခြေစိုက်အတိုင်ပင်ခံလုပ်ငန်းလုပ်ကိုင်နေသူပါ။အဝေးရောက်ညွှန်ပေါင်းအစိုးရ NCGUB နဲ့ Eurobarma Network ကွန်ရက်အဖွဲ့တွေအတွက်လည်းအကြံပေးအဖြစ်ဆောင်ရွက်ခဲ့မိပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်ပေးနေတာဖြစ်ပါတယ်။အခုတောက်စာတင်ကြအတွက်ရေဒီယိုအသံဖွင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနောက်ထပ်အားပေးကြည့်ရှုကြရတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီမှာစတင်ပါမယ်ပါ။
This program has come to you from the Voice of America, Washington.